မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။ကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေ။နမောတတ္တဗကဝေတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ။နမောတတ္တဗကဝေတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ။နမောတတ္တဗကဝေတောအရဟတောသမ္မာသမ္ဗုဒ္ဓတ္တကျမတို့ဒီနေ့ဆိုယုမှာဓမ္မမိတ်ဆွေတို့ဇေယျမှာကြည်လိုက်ရင်ဇန်ရဲ့အောက်မှာနိမိတ်ရဲ့အောက်မှာပြဉ္ဉံပရမတ်ဆိုတာတွေ့လိမ့်မယ်နော်မနေ့ကပြဉ္ဉံပရမတ်လေးသင်တာဖြစ်တဲ့အတွက်ကြောင့်အဲ့ဒီဆိုယုကိုကြော်ပြီးတော့ကျမတို့ကြည်ရအောင်အတိဘေကသူ့ရဲ့ဒီဇေယျမှာရေးထားတဲ့ပြဉ္ညာပရမတ်ဆိုတာဒီသမထကမ္မထံ40တွေမှာပြဉ္ညာကမ္မထံဒီဘလောက်လဲပရမတ်ကမ္မထံဒီဘလောက်လဲဒါကိုကြည့်ရမှာနော်စာမေးဝဲအနေနဲ့လည်းဒါကြည့်မယ်ပေါ့အများတော်အဖြစ်အဲ့တော့ခုမှကြည့်ရင်ဓမ္မမိတ်ဆွေတို့ဇေယျမှာခေါင်းစဉ်ကတော့တမာတိခံသမထကမ္မထံ40ပေါ့နော်40မှာမှဇေယျနမိတ်ဘာဝနာစသည်မှာစသည်တဲ့မှာဘာပါအောင်လဲဆိုရင်အခုကျမတို့ဇန်ဒီလည်းပါမယ်နောက်တစ်ခါပရမတ်ပညာတွေလည်းပါမယ်ဆိုဇေယျမှာကြည်လိုက်ရင်နမိတ်ရေးထားတယ်ပရိကမ္မနမိတ်ဥက္ခနမိတ်ပရိဘာဂနမိတ်၃ပါးရတယ်၂ပါးရတယ်အဲ့ဒီရဲ့အောက်မှာပညာကေပရမတ်ကေဆိုတာတွေ့လိမ့်မယ်အဲ့တော့ခုဓမ္မမိတ်ဆွေတို့ဆရာတော်ဘုရားရေးတာကိုကြည်ရင်ပညာဆိုတာတွေ့လိမ့်မယ်ပညာဆိုတာကိုကျမတို့ကြည်တဲ့အခါမှာပညာတည်ဒီမှာတစ်ခွဲရှိမယ်နောက်တစ်ခါဒီမှာကြော်လိုက်ရင်ဒီမှာတစ်ခွဲရှိမယ်နောက်တစ်ခါအနောက်မှာကြားလို့ရှိရင်ဒီမှာဆရာတော်ကဒီမှာအရုပ၄ပါးမှာရေးထားတာကြည်ချင်းညရယ်ပရယ်ညရယ်ပရယ်ဆိုရင်ဒါပညတ်တိညလေးကိုပြောတာဒါကြောင့်ညနှစ်ခုရှိမယ်ပရမတ်ကြတော့ပနှစ်ခုရှိမယ်ဆိုတော့အခုကျမတို့ကညအနေနဲ့ပညတ်ကိုအရင်ဆုံးကြည့်အောင်ဒါဆိုရင်ဇေယျမှာကြည့်လိုက်ရင်သမထကမ္မထံ40မှာပထမအကွက်ကြီးပညတ်ကိုကြည့်လိုက်မော့ကြည့်လိုက်ရင်ဘာတွေ့လဲဆိုရင်ကတိုင်း10ပါးတွေ့မယ်အတုပ10ပါးတွေ့မယ်နောက်တစ်ခါနောက်တစ်ခွက်ကိုကြည်လိုက်တော့ဒီပြညတ်ကိုမော့ကြည်လိုက်တဲ့အခါမှာဒီမှာကာယကတာတတိတွေ့မယ်အာနာပါနတတိတွေ့မယ်ဘာတွေ့ဦးမလဲဆိုရင်အပ္ပမညာ၄ပါးဆိုလာတွေ့မယ်ဒါဆိုရင်ဒီအကွက်ဒီဒီပြညတ်ဆိုတာကိုကြည်လိုက်တော့ line အမဲနှစ်ခုကြားထဲမှာပါနေတာကိုမော့ကြည့်ရင်ကာယကတာတတိပါသွားမယ်အာနာပါနတတိပါမယ်ပြီးရင်အပ္ပမညာ၄ပါးပါမယ်နောက်တစ်ခါအဟာရိနဲ့သတုကိုကြော်လိုက်တဲ့အခါအရုပ၄ပါးပဲမှာညနှစ်ခုကြည့်လိုက်တော့မော့ကြည့်ရင်ဘာတွေ့လဲဆိုရင်အာကာသနိစာယရဏယေအာကိဉ္စညာယရဏယေနှစ်ကွက်လာတွေ့မယ်အဲ့ဒါပညာဒါဆိုရင်ကျမတို့မနေ့တုန်းကကြည့်တဲ့အခါမှာပညာကမ္မထံသည်ပကိမ့်ပိုင်းအာရမဏတင်ဟာတုန်းကနေရတွေ့ခဲ့တာဖြစ်တဲ့အတွက်ကြောင့်အဲ့ဒီတော့ကပကိမ့်ပိုင်းမှာဘာရေးထားလဲဆိုရင်ကတိုင်းပညာ10ပါးအတုပပညာ10ပါးအဲ့ဒီမှာမှအခုကမ္မထမ်းပိုင်းတင်လိုက်တော့တိုးတိလိုက်တာကကတိုင်း10ပါးပါရင်ဘာပါမလဲဆိုရင်အာနာပါနတတိပါမယ်ဒါတိပိသာသူကပြစ္ဆကဇံ5ပါးလုံးရနိုင်တဲ့ကမ္မထမ်းနေအဲ့ဒါဒီမှတ်တမ်းများပညာတည်းကြီးပဲတခါလေးလာတဲ့နေရာမှာအတုပ10ပါးပါရင်ဘာပါမလဲဆိုရင်ကာယကတာတတိဒါပထမဇံတက်တက်ရနိုင်တာရေရာဂဇေယရှိတဲ့သူတွေတင့်တော်တာရေဒါတွေအကုန်လုံးဒီပညာတည်းကြီးပဲဒါကိုဟိုဘက်မှာပကိမ့်ပိုင်းအရမဏတေငဟမှာကြည့်ရင်ကတိုင်းပညာ10ပါးအတုပပညာ10ပါးကာယကတာတတိအာနာပါနတတိပြီးရင်ကျမတို့ဟိုမှာဆိုခဲ့ရတယ်မေတ္တာကရုဏာမုဒိတာဥပေက္ခဟူသောမြမဝိဟာရတရား4ပါးပေါင်း26ပါးဆိုပြီးတွေ့ခဲ့တယ်မနေ့တော့ဒါလည်းပြောပြီးပြီအခုဒီမှာတော့မြမဝိဟာရလို့ဆိုဆိုဒီမှာဇေယျအတိုင်းဆိုရင်တော့အပ္ပမညာ4ပါးလို့ဆိုဆိုအထူးထူပါပဲเนาะဒါပြီးရင်ကျမတို့တခါမနေ့တော့တခါတွေ့ခဲ့တယ်အရုပ၄ပါးတည်းမှာပြဉ္ညာပါတာကြည့်လိုက်လို့ရှင်အာနာအာအာကာသနိစာယရဏယေအာကိဉ္စညာယရဏယေအာကာသနိစာယရဏအကောင်းကင်ပြဉ္ညာအာကိဉ္စညာယရဏနတ္ထိဘောပြဉ္ညာဆိုခုနကရူပဇန်နေရနိုင်တဲ့ကမ္မထန်းနေတည်းမှာကြည့်လိုက်လို့ရှင်26ပါးယေအရုပတွေကအာနာအာယေဆိုပေါင်းလိုက်28ပါးဆိုတော့ခုကျမတို့ကြည့်အဲ့ဒါကိုခုဆိုရုံးမှာဆိုလိုက်ရင်သမထကမ္မထံပေါင်း40ထဲမှာ28ပါးသောကမ္မထံတို့သည်ပြညာကမ္မထံမီဤလို့ဆိုလိုက်ရင်ဒါကိစ္စပြီးသွားပြီ။နော်အဲ့ဒါအခုကျွန်တော်တို့ကြည့်ကြမယ်ဆိုရင်ကတိုင်းပြညာ10ပါးဟိုဘက်မှာဆိုပေးမယ်အခုဒီမှာတော့အဲ့လိုမဆိုတော့ဘူး။ကတိုင်း10ပါးပြီးရင်အတုပ10ပါးအဲ့ဒီမှာအတုပ10ပါးပါတဲ့အတွက်ကာယကတ္တတတိထည့်လိုက်မယ်။ကတိုင်းပါတဲ့အတွက်ကြောင့်အာနာပါနတတိထည့်မယ်ဆိုရင် ကာယကတာတတိအာနာပါနတတိပြီးရင်မေတ္တာကရုဏာမုဒိတာဥပေက္ခဆိုရဲအပ္ပမညာ၄ပါးပြီးရင်အာကာသနိစ္စာယရဏ၁ပါးဝေအာကိဉ္စညာယရဏ၁ပါးဘောင်း28ပါးသောကမ္မထံတို့သည်ဘာလို့ကမ္မထံတို့သည်လို့ဆိုလဲဆိုရင်အခုဆိုနေတာသည်တမထကမ္မထံ40ခုမူတည်ပြီးဆိုတဲ့အတွက်ဘောင်း28ပါးသောကမ္မထံတို့သည်ပညာကမ္မထံမိဤဒါဆိုရင်တစ်ခေါက်ပြန်ဆိုမယ်ကတိုင်း10ပါးအတုပ10ပါးကာယကတာတတိ1ပါးအာနာပါနတတိ1ပါးမေတ္တာကရုဏာမုဒိတာဥပေက္ခဟူသောအပ္ပမညာ4ပါးအာကာသနိစ္စာယရဏ1ပါးအဲ့မှာအာကာသနိစ္စာယရဏကုသိုလ်တွေကရိယာတွေဇန်တွေဘာမှထည့်ဆရာမလို့ကမ္မထံဖြစ်ရင်အာကမ္မထံကိုဆိုနေတာဖြစ်တဲ့အတွက်အာကာသနိစ္စာယရဏတပါအာကိဉ္စညာယရဏတပါဘောင်း28ပါးသောကမ္မထံတို့သည်ပညာကမ္မထံမိနောက်ဆုံးတစ်ခေါက်ပြန်ဆိုမယ်ကတိုင်း10ပါအတုပ10ပါကာယကတာတတိတပါအာနာပါနတတိတပါမေတ္တာကရုဏာမုဒိတာဥပေက္ခဟူသောအပ္ပမညာ4ပါအာကာသနိစ္စာယရဏတပါအာကိဉ္စညာယရဏတပါဘောင်း28ပါးသောကမ္မထံတို့သည်ပညာကမ္မထံမိဤကဲဓမ္မမိတ်ဆွေများနဲ့အတူတူတစ်ခေါက်ထပ်ဆိုမယ်ပူဇော်မယ်လိုက်ဆိုနော်ဒါဆိုရင်ကတိုင်း10ပါအတုပ10ပါကာယကတာတတိတပါအာနာပါနတတိတပါမေတ္တာကရုဏာမုဒိတာဥပေက္ခဟူသောအပ္ပမညာ၄ပါအာကာသနိစ္စာယရဏ၁ပါအာကိဉ္စညာယရဏ၁ပါဘောင်း28ပါးသောကမ္မထံတို့သည်ပညာကမ္မထံမိဤဆိုတာရသွားပြီဆိုတော့40ရှိမယ်တမထကမ္မထံ40ထဲကခု28ပါးပညာကမ္မထံဖြစ်တဲ့အတွက်ဒါဆရာတော်ရေးသလိုပဲဆိုညလေးပေါ့နော်ဒါ28ပါးသောကမ္မထံတွေကပညာဆိုရင်ဒါကိုကျမတို့ကနှုတ်လိုက်လို့ရှိရင်ဘာလောက်ကြံလဲဆိုဒီမှာနှစ်ကဲဒီမှာတစ်ကဲဆိုတော့12ပါးကြံအဲ့12ပါးသည်ပရမတ်ကမ္မထံဆိုအဲ့12ပါးကိုအခုကျမတို့ရေတွက်တော့မယ်ရေတွက်လဲဒါဘာမှသိမခဲ့ဘူးเนาะအခုဒီနေရာမှာကျမတို့အနုဒတိ10ခုထဲမှာပရမတ်ဆိုတာကိုလိုက်ကြည့်တဲ့အခါပရမတ်ပါတဲ့အကွက်တီးသည်ဒီမှာတစ်ခွဲရှိမယ် sorry ဒီမှာတစ်ခွဲရှိမယ်ဒီမှာတစ်ခွဲရှိမယ်ပြီးရင်ဒီနားလေးမှာအရူပတွေမှာနှစ်ခွဲရှိမယ်ဒါဆိုရင်ကျမတို့ကဒီမှာကြည့်လိုက်ရင်ပရမတ်ဆိုတဲ့ line ကိုတန်းတန်းကိုကြည့်လိုက်လို့ချင်းအပေါ်မောကြည့်လိုက်ရင်ဗုဒ္ဓနုဒတိပါမယ်ဓမ္မသံဃာသီလစာကဒေဝတာဥပတမမရဏဆိုကျမတို့ဟိုဘက်မှာဆိုခဲ့တဲ့เนาะဟိုဇန်နှစ်ဟာဘာဝနာနှစ်ပါးရတာ ਨੇ အတူတူပဲဒါကိုကျမတို့ဆိုလိုက်တော့ဗုဒ္ဓနုဒတိမှမရဏနုဒတိအတိအနုဒတိရှိပါအဲ့ဒီမှာဥပတမမရဏကြည့်လိုက်ရင်ဒါကတတ္ထဇေယိုက်ကေဒီမှာဗုဒ္ဓဇေယိုက်ထဲကနှစ်ပါဥပတမမရဏပါရင်ဘာပါမလဲဒီဘက်ကအာဟာရပတိကူလတင်ညာရဲ့စတုဓာတုဝဝထံဒီမှာပရမတ်ဒီမှာပရမတ်အကွက်ကိုကြည့်လိုက်ဒါဆိုရင်10ပါရှိနေပြီအဲ့ဒီ10ပါထဲမှာအရင်10ပါထဲမှာဒါသည်အပ္ပနာဘာဝနာမရပဲနဲ့ပရိက္ခမဘာဝနာဥပ္ပစာရဘာဝနာနှစ်ပါးရတယ်တနည်းဇံမရတဲ့ကမ္မထံ10ပါးအဲ့ဒီထဲမှာလွယ်လွယ်လေးအရူပ4ပါးတွေကကျန်တဲ့ဝိညာဉ်နဲ့နေဝထည့်လိုက်ပေါ့သူတို့ကဘာလို့ပရမတ်လဲဆိုတော့မင်းကသင်ပြီးပြီဝိညာဉ်နိစ္စယရဏဒီသူရှိရအာကာသနိစ္စယရဏအကုသိုလ်ကရိယာစိတ်ကိုအာယုံပြုတယ်မေဂုတ်စိတ်ဖြစ်တဲ့အတွက်ကြောင့်ပရမတ်နေဝဒီသူရှိရအာကိဉ္စဉာယရဏကုသိုလ်ကရိယာစိတ်ကိုအာယုံပြုတယ်ဆိုတဲ့ကြောင့်ပရမတ်ဒါကြောင့်ကျွန်တော်တို့အဲ့ဒါတွေအာယုန်ေကိုထည့်ပြောစရာမလိုပဲနဲ့ဝိညာဉ်ဉ္စယရဏတပါနေဝတိညာနာတိညာယရဏတပါအဲ့ဒါဆိုရင်ဘောင်း12ပါးသောကမ္မထံတို့သည်ပရမတ်ကမ္မထံမိဤတစ်ခေါက်ပြန်ဆိုရင်ဗုဒ္ဓနုဒတိမှမရဏနုဒတိအထိအနုဒတိ7ပါเนาะပြီးရင်အာဟာရပတိကူလတင်ညာတပါစတုဓာတုဝါဝထံတပါဝိညာဉ်ဉ္စယရဏတပါနေဝတင်ညာနာတင်ညာယရဏတပါဘောင်း12ပါးသောကမ္မထံတို့သည် ပရမတ်ကမထံမိဓမ္မမိတ်ဆွေများပါအတူတူဆိုမယ်ဗုဒ္ဓနုဒ္ဓတိမှမရဏနုဒ္ဓတိအထိအနုဒ္ဓတိ၈ပါအာဟာရပတိကူလတင်ညာတပါစတုဓာတုဝဝထံတပါဝိညာဉ်စာယရဏတပါနေဝတင်ညာနာတင်ညာယရဏတပါပေါင်း12ပါးသောကမ္မထံတို့သည်ပရမတ်ကမ္မထံမိ၏ကဲနောက်ဆုံးတစ်ခါပရမတ်ကမ္မထံနေဆိုမယ်ဗုဒ္ဓနုဒ္ဓတိမှမရဏနုဒ္ဓတိအထိအနုဒ္ဓတိ၈ပါးဟာရိပတိကူလတင်ညာတပါစတုဓာတုဝဝထံတပါဝိညာဉ်စာယရဏတပါနေဝတိညာနာတိညာယရဏတပါဘောင်း12ပါးသောကမ္မထံတို့သည်ပရမတ်ကမ္မထံမိ၏ရမယ်နော်အဲ့ဒါလေးဆိုရင်ကဲဒါဆိုရင်ကျမတို့ပရမတ်ကမ္မထံပညာကမ္မထံပြီးသွားရင်နောက်ဆိုရိုးတစ်ခုတက်မယ်အဲ့ဒါဘာလဲဆိုရင်နမိတ်ကိုကြည့်အောင်နမိတ်ကိုကြည့်ရင်နမိတ်သည်ပရိကမ္မနမိတ်ဒီနမိတ်အကွက်ကိုကြည့်မယ်ဒါလေးမြင်ပြီဆိုရင်ကျမမျက်စိရှုပ်မယ်ဆိုတော့နည်းနည်းဖြတ်လိုက်တော့မယ်နော်ကြည့်ဒါဆိုရင်ကျမတို့ကြည့်အောင်နမိတ်ကိုကြည့်တဲ့အခါကျရင်အခုနမိတ်ဆိုတာအာယုံပဲပေါ့နော်ရေးရင်နိမိတ်ရေးတော့အမှန်ဖတ်တော့အတန်ဖတ်တဲ့အခါကျတော့နိမိတ်လို့မဖတ်ပဲနဲ့နမိတ်လို့ဖတ်ကြတာပေါ့နော်အဲ့တော့ခုဒီမှာကြည့်ရင်နမိတ်အကွက်ကိုကျမတို့ကြည့်ရင်ပရိကမ္မနမိတ်ဩဃဟနမိတ်ပဋိပါကနမိတ်ဘောင်းနမိတ်၃ပါးငါတစ်ခေါက်ဆိုလိုက်ရင်ပရိကမ္မနမိတ်ဩဃဟနမိတ်ပဋိဘာဂနမိတ်ပေါင်းနမိတ်3ပါအဲ့ဒီနမိတ်3ပါမှာဒီကမ္မထံ40မှာနမိတ်3ပါလုံးရတာတွေလည်းရှိတယ်နှစ်ပါပဲရတာရှိတယ်ဆိုတော့နမိတ်3ပါလုံးရတာကြည့်လိုက်လို့ရှိရင်နှစ်ကွက်လာတွေ့နမိတ်နှစ်ပါရတာကိုကြည့်မယ်ဆိုရင်ဒီမှာလည်းနှစ်ကွက်ရှိတယ်အဲ့ဒါကိုကျမတို့ဆိုလိုက်ရင်ဒီမှာပြန်ကြည့်မယ်ပေါ့နော်ဒါဆိုရင်ပြန်ဆိုမယ်ဆိုရုပ်အစအနေနဲ့ဆိုမယ်ဆိုရင်ဒါဆိုအခုကျမတို့ကြည့်ရင်ပရိကမ္မနမိတ်ဩဃဟနမိတ်ပဋိဘာဂနမိတ်ဘောင်းနမိတ်၃ပါးကမ္မထမ်းနဲ့တွဲတော့မယ်တွဲတော့လဲလွယ်ပါတယ်ကတိုင်းကြည့်လိုက်သူဇေယျကိုကြည့်လိုက်ရင်ကတိုင်း၁၀ပါးအတုပ၁၀ပါးဒါဆို understood ကတိုင်း၁၀ပါးပါရင်ဘာပါမလဲအာနာပါနထည့်လိုက်ရုံပဲအတုပ၁၀ပါးပါရင်ဘာပါမလဲဘာထည့်လိုက်မလဲကာယကတတတိဒါပဲလေဒါပဲဒါဆိုသူ့အတွဲလေးပဲဒါကြောင့်တစ်ခုကိုကြည်ရင်တစ်ခုအကုန်ကြည်တယ်ဒါဆိုရင်ကျမတို့ကအဲ့ဒီနှစ်ကွက်ပဲရှိတယ်ပေါင်းလိုက်လို့ရှိရင်ဘယ်နှစ်ပါးလဲ22ပါးပဲရှိတယ်အဲ့ဒီ22ပါးသောကမ္မထံတို့သည်နမိတ်3ပါးလုံးရည်ဒါပဲဒါကိုဆိုလိုက်ရင်ကတိုင်း10ပါးအတုပ10ပါးကာယကတာတတိတပါးအာနာပါနတတိတပါးဘောင်22ပါးသည်22ပါးသောကမ္မထံတို့သည်ပရိကမ္မနမိတ်ဩဃဟနမိတ်ပဋိဘာဂနမိတ်ဘောင်းနမိတ်3ပါးလုံးရလွယ်ပါတယ်ဒါဆိုရင်နမိတ်3ပါးလုံးရတဲ့ကမ္မထံတွေကိုပြောပါဆိုရင်ကျမတို့ဒီမှာကြည့်ရင်ကတိုင်း10ပါးအတုပ10ပါးကာယကတာတတိတပါးအာနာပါနတတိတပါးပေါင်း22ပါးသောကမ္မထံတို့သည်ပရိကမ္မနမိတ်ဩဃဟနမိတ်ပဋိဘာဂနမိတ်ပေါင်းနမိတ်3ပါးလုံးရ၏ဒါဆိုရင်နမိတ်2ပါးရတာကြည့်လိုက်တော့2ကွက်အဲ့ဒီ2ကွက်ကလည်းအရှင်းကနေနည်းနည်းရွက်ွာတာပေါ့ဒီမှာကြည့်ပေးမယ်သူ့ရဲ့အတွဲကတူးနေမှာပဲဗုဒ္ဓနုဒ္ဓတိမှဒီမှာကြည့်လိုက်ရင်မရဏနုဒ္ဓတိအထိအနုဒ္ဓတိ၈ပါးတကွပြီးရင်ဗုဒ္ဓနုဒ္ဓတိမှမရဏနုဒ္ဓတိအထိအနုဒ္ဓတိ၈ပါးအဲ့ဒီမှာ မရဏနဲ့ဥပဒမပါပြီဆိုရင်ကျမတို့ဘာထည့်ရလဲအရင်အတိုင်းပဲကျမတို့ထည့်လိုက်ရင်အာဟာရပတိကူလာတင်ညာထည့်မယ်ကျမတို့နော်ဒါအာဟာရပတိကူလာတင်ညာပါမယ်စတုဓာတုဝဝတ္ထံပါမယ်ဆိုဒီမှာကြည့်လိုက်ရင်10ပါးဖြစ်နေပြီအဲ့ဒီ10ပါးထဲမှာဘာထက်ထည့်လိုက်မလဲဆိုရင်၄နှစ်ကွက်ထက်ထည့်လိုက်တာပဲအဲ့ဒါထူးခြားချက်ကဒါပဲ၄နှစ်ကွက်ထက်ထည့်လိုက်၄နှုတ်ကကဘာလဲဆိုရင်အပ္ပမညာ၄ပါးနဲ့အရူပ၄ပါးဆိုခုနကကျမတို့သိနေတာက10ပါးဗုဒ္ဓနုတ်တိမှမရဏနုတ်တိအထိအနုတ်တိ၈ပါးရင်အာရိပတိကူလတေညာရဲ့စတုဓာတုဝဝထံရဲ့၁၀ပါးအဲ့ဒီထဲမှာ၄နှစ်ကွက်ထပ်ထည့်လိုက်မယ်ဆိုတော့အပ္ပမညာ၄ပါးနဲ့အရူပ၄ပါးဆိုပေါင်းလိုက်ရင်၁၈ပါး၁၈ပါးသောကမ္မထံတို့သည်ပရိကမ္မနမိတ်ဩဃဟနမိတ်နှစ်ပါးသာရ၏နမိတ်၃ပါးလုံးရတာ၂၂ခဏပြောင်းသွားတယ်နမိတ်နှစ်ပါးရတာ18ပါးဆိုပြန်ပေါင်းလိုက်လို့ရှိရင်22နဲ့18ပေါင်းလိုက်ရင်40ပြန်ဖြစ်သွားတယ်ဒါဆိုဒါလေးကိုဆိုရွပြန်ကြည့်လိုက်ရင်နမိတ်နှစ်ပါးရတဲ့ကမ္မထံကိုပြန်ကြည့်ရင်ဗုဒ္ဓနုဒ္တိမှမရဏနုဒ္တိအထိအနုဒ္တိ10ပါးအာဟာရပတိကူလတေညာတပါစတုဓာတုဝဝထံတပါအပ္ပမေညာ4ပါးအရူပ၄ပါးပေါင်း18ပါးသောကမ္မထံတို့သည်ပရိကမ္မနမိတ်ဩဂဟနမိတ်ပေါင်းနမိတ်2ပါးဒါရိုက်ตาလေးတစ်လုံးထည့်လိုက်ตาလေးတစ်လုံးထည့်လိုက်ရင်ဘာမရဘူးလဲဆိုရင်ပฏิပါကနမိတ်မရဘူးဆိုတာ understood ဖြစ်သွားတော့မယ်เนาะဒါဆိုရင်အခုကျမတို့နမိတ်တွေကိုပြန်ပြီးတော့ဆိုရွတ်တွဲလိုက်မယ်ပြန်ကြည့်ရအောင်နမိတ်၃ပါးကိုပြန်ဆိုမယ်နော်ပရိကမ္မနမိတ်ဩဃဟနမိတ်ပတိဘာဃနမိတ်ဘောင်းနမိတ်၃ပါးတကယ်ရှိတာနမိတ်၃ပါးအဲ့ဒီနမိတ်၃ပါးလုံးရတဲ့ကမ္မထံတစ်ခါဆိုမယ်နမိတ်၂ပါးပဲရတာကမ္မထံဆိုမယ်ပြီးသွားပြီပေါ့နော်ဒါဆိုရင်ပြန်ဆိုရအောင်ပရိကမ္မနမိတ်ဩဃဟနမိတ်ပတိဘာဃနမိတ်ဘောင်းနမိတ်၃ပါးကတိုင်း10ပါအတုပ10ပါစိတ်ထဲမှာအဲ့ဒါဆိုလိုက်ရင်အမြဲတမ်းသူ့အတွဲလေးသတိထားအတုပ10ပါပါရင်ကာယကတသတိဆိုတော့မယ်ကတိုင်း10ပါပါရင်အာနာပါနသတိပါမယ်ကျန်တာဘာမှမပါတော့ဘာ22ပါသောကမ္မထံတို့ဒီတရားကမ္မထံနေဖြစ်တဲ့အတွက်ကြောင့်ကမ္မထံလို့ဆိုမယ်ဘာ22ပါသောကမ္မထံတို့ဒီပရိကမ္မနမိတ်ဩဃဟနမိတ်ပတိဘာဃနမိတ်ဘောင်းနမိတ်၃ပါးလုံးရိုက်၃ခုအကုန်ဖြစ်ရင်ဒီမှာလုံးဆိုတဲ့စကားလုံးထည့်လိုက်ဘောင်းနမိတ်၃ပါးလုံးရိုက်ဒါဆိုရင်နှစ်ပါးပဲကျန်တော့တယ်ဗုဒ္ဓနုတ်တိမမရဏနုတ်တိအထိအနုတ်တိ၈ပါးအာဟာရပတိကူလတေညာတပါစတုဓာတုဝဝထံတပါ10ပါးဖြစ်နေပြီအပ္ပမညာ4ပါအရူပ4ပါဘောင်း18ပါးသည်ပရိကမ္မနမိတ်ဩဃဟနမိတ်ဘောင်းနမိတ်2ပါးသာယဤတနည်းပฏิဘာကနမိတ်မရသောကမ္မထံမိဤပြီးသွားပြီနားလေပြီနော်ကဲတစ်ခေါက်ပြန်ဆိုကြရအောင်ပရိကမ္မနမိတ်ဩဃဟနမိတ်ပတိဘာဃနမိတ်ဘောင်းနမိတ်၃ပါးကတိုင်း10ပါအတုပ10ပါကာယကတတတိတပါအာနာပါနတတိတပါဘောင်း22ပါသောကမ္မထံတို့သည်ပရိကမ္မနမိတ်ဩဃဟနမိတ်ပတိဘာဃနမိတ်ဘောင်းနမိတ်၃ပါးလုံးရဤဗုဒ္ဓနုတ်တိမှမရဏနုတ်တိအထိအနုတ်တိ၈ပါးအာဟာရပတိကူလတေညာတပါစတုဓာတုဝဝထံတပါအပ္ပမညာ၄ပါအရူပ၄ပါးဘောင်း18ပါးသည်ပရိကမ္မနမိတ်ဩဃဟနမိတ်ဘောင်းနမိတ်2ပါးသာယဤတနည်းပฏิဘာဃနမိတ်မရသောကမ္မထံမိပြီးသွားပြီရပြီเนาะအားလုံးရမယ်ထင်တယ်အဲ့တော့သတိထားကြည့် ဘာဝနာ၃ပါးနဲ့နမိတ်၃ပါးမှမှားမှားတတ်တယ်နော်စာမေးပွဲတွေမှာမှားတတ်တယ်အဲ့တော့ဘာဝနာ၃ပါးလုံးရတယ်ဆိုတာတနည်းအားဖြင့်ပြောရင်ဇန်ရနိုင်တဲ့ကမ္မထံ30ပါးပဲဟုတ်ပြီနော်အဲ့တော့ဘာဝနာ၃ပါးအတွဲကိုဓမ္မမိတ်ဆွေများကြည်ကြည်လိုက်ရင်ကတိုင်း10ပါးအတုပ10ပါးပါထားတယ်အဲ့တော့ကတိုင်း10ပါးအတုပ10ပါးပါရင်သူ့အတွဲလေးထပ်ထည့်လိုက်ရင်ဟလာကတိုင်း10ပါးပါတဲ့အတွဲကြောင့်အာနာပါနပါမယ်အတုပ10ပါးပါတဲ့အတွဲကြောင့်ကာယခတတတိပါမယ်ဆိုခုနလိုပဲ20နှစ်ဖြစ်နေပြီ20နှစ်မှာမှာကိုကဘာဝနာ3ပါးဆိုရရအပ္ပနာဘာဝနာပါနေပြီဆိုရရ तू က30ဖြည့်ရမှာလေ20နှစ်ထဲမှာ30ဖြည့်ရမယ်ဆိုရင်နောက်ထပ်8ထည့်ရမှာမဟုတ်ဘူးလားအဲ့ဒီ8က4နှစ်ကွက်ထည့်လိုက်တာပဲလေ4နှစ်ကွက်ထည့်မယ်ဆိုတော့အပ္ပမညာ4ပါးရေအရူပ4ပါးရေဆိုဘောင်30ပါးဒီပရိကမ္မဘာဝနာဥပ္ပစာရဘာဝနာအပ္ပနာဘာဝနာဘာဝနာ3ပါးလုံးရရင်မှာအဲ့ဒီမှာစုံနေတဲ့အခြေကလေအပ္ပနာဘာဝနာရတယ်ဆိုတဲ့စကလုံးဆိုတဲ့ကကိုကတိနေရမယ်ဇန်ရနိုင်တဲ့ကမ္မထံ30ပေါ့ဒါဆိုရင်ရှိတာကမှ40ဆိုရင်30ကိုနှုတ်လိုက်ရင်10ခုပဲကျန်မယ်အဲ့ဒါဇန်မရနိုင်တဲ့ကမ္မထံနေတနည်းအားဖြင့်ပြောရင်ဒါဟိုဘက်မှာပါခဲ့တဲ့အတွဲပဲဆိုတော့ဗုဒ္ဓနုဒ္ဓတိမှမရဏနုဒ္ဓတိတိ10ပါလို့ဆိုလိုက်ပြီဆိုတဲ့ကဥပသမမရဏပါနေရင်အာရိပတိကူလာတင်ညာနဲ့စတုဓာတုထည့်လိုက်ရင်10ပါပြည့်နေပြီလေဟုတ်ပြီလားအဲ့တော့ဆိုရင်ဘောင်း10ပါးသည်ပရိကမ္မဘာဝနာဥပ္ပစာရဘာဝနာဘောင်းဘာဝနာ2ပါးသာရဤဆိုရရဘယ်ဘာဝနာကြံရင်ခဲ့လဲဆိုရင်အပ္ပနာဘာဝနာကြံရင်ခဲ့တယ်ဆိုတော့အဲ့ဒါသည်အဲ့ဒါတနည်းအပ္ပနာဘာဝနာမရတော့ကမ္မထံမီးဆိုအပ္ပနာဘာဝနာမရတဲ့ကမ္မထံလို့ပြောလိုက်ပြီဆိုတော့ကဒါဇံမရနိုင်တဲ့ကမ္မထံလို့မေးရင်လည်းအတူတူပဲပေါ့ဒါပဲအဲ့နမိတ်အလဲကိုဆိုတဲ့အခါကျတော့နမိတ်3ပါးနမိတ်ဆိုတာကြည်ရတာလေနမိတ်3ပါးလို့ဆိုရင်ပရိကမ္မနမိတ်ဥက္ကဟနမိတ်ပฏิဘာကနမိတ်နမိတ်3ပါးလုံးရတာကြတော့ဟိုမှာကဘာဝနာ3ပါးလုံးရတော့30အဲ့ဒီ30ကဘာလဲဆိုရင်71 71 2ခါ22ထဲမှာ4နှစ်ခါထပ်ထည့်တာအခုကြရင်အဲ့4နှစ်ခါကိုဖြုတ်လိုက်ရတာဒါဆိုရင်နမိတ်3ပါးလုံးရတာကိုပြောရင်ကတိုင်း10ပါးအတုပ10ပါးကာယကတတတိတပါးအာနာပါနတတိဆို22ဖြစ်သွားတယ်လေးနှစ်ခုကိုဖြုတ်ထည့်လိုက်တယ်ဆိုတော့လေးနှစ်ခုကဟိုဘက်ကိုသွားတော့မှာပေါ့ဒါဆိုရင်ဟိုဘက်တုန်းကဘာဝနာနှစ်ပါးပဲရတယ်အပ္ပနာဘာဝနာမရတာ10ခုထဲမှာလေးနှစ်ခုအဲ့ဖက်သွားပေါင်းလိုက်တာသွားပေါင်းလိုက်တဲ့အခါကျတော့30ရယ်4ရယ်4ရယ်ထည့်လိုက်မယ်ဆိုရင်18ဖြစ်သွားတယ်နမိတ်ဘာဝနာ3နမိတ်3ပါးလုံးရတာကျတော့22ဖြစ်သွားမယ်ဘာဝနာ3ပါးလုံးရတာ30ဖြစ်နေဘာဝနာ3ပါးလုံးရတာ30အဲ့ဒီ30ကိုပြန်ပြောရင်71 74ဟုတ်လားဘာဝနာ3ခုလုံးရတာ71 74ဆိုတော့30နမိတ်3ပါးလုံးရတာကြတဲ့အခါကျတော့71 71ပဲကြံရင်ခဲ့တယ်44ကဟိုဘက်ကိုသွားမယ်ဒါဆိုရင်ဘာဝနာကိုပြန်ပြောရင်ဘာဝနာ3ပါးလုံးရတဲ့ကမ္မထမ်းဆိုရင်30ဆိုရင်71 71 44 30ဒါဆိုရင်ဘာဝနာနှစ်ပါးပဲရမယ်တနည်းအပ္ပနာဘာဝနာမရဘူးဇန်ရနိုင်တာ30ဖြစ်ရမယ်ဆိုတော့30ကသူ့အတွဲပဲဗုဒ္ဓနုဒ္ဓတိမှမရဏနုဒ္ဓတိတိ10ပါး10ပါးဖြစ်နေထုံးစံအတိုင်းဥပဒ္ဓမမရဏဆိုရင်အဟာရီနဲ့စတုထည့်လိုက်ပေါ့30ပေါ့ဒါဆိုရင်သူဒီပရိကမ္မဘာဝနာဥပ္ပစာရဘာဝနာဘောင်းဘာဝနာနှစ်ပါးသာရဤတနည်းအပ္ပနာဘာဝနာမရပေါ့ဒါဆိုရင်နမိတ်ကိုဆိုတဲ့အခါကျတော့နမိတ်အတွဲကျတော့နမိတ်3ပါးလုံးရတာကျတော့71 71ပဲရက်မယ်ဟလာနမိတ်2ပါးရတာကျတော့ခုန30ထဲမှာခုနခြံရိုက်ခဲ့တဲ့4နှစ်ခုကိုသွားထည့်လိုက်တော့18ဖြစ်သွားမယ်ဒါဆိုဂဏန်းတင်ချာပြောစရာဆိုတဲ့အတိုင်းမေးကြည့်လိုက်ရင်ဘာဝနာ3ပါးလုံးရတာ30ဘာဝနာ2ပါးပဲရတာ30ပြန်ပေါင်း40နမိတ်3ပါးလုံးရတာ22နမိတ်2ပါးရတာ18 22နဲ့18ပါး40ပြန်ဖြစ်တယ်အဲ့တော့30 10 40 22 18ပေါင်းလဲ40ပဲဒါပဲသဘောပေါက်ပြီနော်အဲ့ဒါပဲဓမ္မမင်းရွှေမြအဲ့ဒါဆိုရင်စာချက်လို့လွှဲမယ်အရင်တော့ကကျွန်တော်တို့စာသင်သားဘဝတော့ကလည်းအဲ့ဒီနေရာတွေဆိုရှုပ်ထွေးနေဗာမန်းကိုနားမလဲဘူးလေနော်အဲ့တော့ခဏအဲ့လိုတခုတခုချင်းမှသူ့ရဲ့အမှတ်စရာလေးတွေနဲ့ခုဓမ္မမိတ်ဆွေတို့တွဲတင်သွားတဲ့အခါကျရင်ဒီစရာအလွန်နှီးပါးရနေပြီအလွန်နှီးပါးရအောင်ဆံမွတ်မှာအများကြီးတာသွားပြီเนาะမရောတော့ဘူးเนาะနားလည်ပြီเนาะဒ ဒါဆိုရင်နမိတ်သုံးမလုံးရတာဘယ်လောက်လဲခဏနမိတ်သုံးမလုံးရတာ22ပြည့်အောင်ဆို17နှစ်ခါသွားမှာ17နှစ်ခါဘာနဲ့ပါလဲကတိုင်း10ပါအတုပ10ပါကတိုင်း10ပါနဲ့အတွဲကအာနာပါနအတုပ10ပါနဲ့အတွဲမှာကာယကတာဆိုတော့17နှစ်ခါကိုကျွန်မတို့ဆိုလိုက်တော့ကတိုင်း10ပါအတုပ10ပါกายกตะตติตะบาอานาปานะตติตะบาบา22ปาโตกรรมฐานโตติปริกัมมะนะเมอุกขะนะเมปริภาคะนะเมนะเม3บาลงยะอีဟုတ်ပြီเนาะဒါဆိုရင်ဒီမှာနမိတ်3ပါလောက်ရတာ20နှစ်ဆိုသူကဟိုမှတ်လိုက်ပေါ့18 20နှစ်ဆိုရင်40တဲက20နှစ်နှုတ်လိုက်ရင်18ကျမ်းပဲအဲ18အတွဲကဆိုလိုက်ရင်ဗုဒ္ဓနုတ္တိမှမရဏနုတ္တိအထိအနုတ္တိ10ပါဥပတမမရဏ10ပါဆိုပြီးဆိုတဲကဟလာအဟာရပတိကူလတညာတပါသတုဓာဓုဝဝဋ္ဌံတပါ10ဖြစ်နေပြီ18ဖြစ်အောင်4နှစ်ခုထည့်လိုက်တော့အပ္ပမညာ4ပါအရူပ4ပါဘောင်း18ပါသောကမ္မထံတို့သည်ပရိကမ္မနမိတ်ဩဃာနမိတ်ဘောင်းနမိတ်နှစ်ပါးသာယဤတနည်းပရိဘာဃနမိတ်မရသောကမ္မထံမိဤရောစာမေးပွဲမှာဖောက်မေးမှာပေါ့ဟလာနမိတ်သုံးပါးလုံးရနိုင်တဲ့ကမ္မထံတင်ချာမြပြောပါဆိုရင်22နမိတ်နှစ်ပါးပဲရတာ18တနည်းပရိဘာဃနမိတ်မရတာ18ภาวนา3มาลงยะดา30ภาวนา2ปาเวยะดา10ตะนี่อัปปนาภาวนาไม่ยะดา10ตะนี่ฌานไม่ยะနိုင်ดา10อัปปนาภาวนาไม่ยะเนฌานไม่ยะดาเน10ภาวนา3มาลงยะดา30ตะนี่อัปปนาภาวนาไตอောင်ฌานยะနိုင်ดา30ฌานยะနိုင်ดา30ฌานไม่ยะနိုင်ดาเซบาဟုတ်တယ်လားဇံရနိုင်တာက30ဇံမရနိုင်တာ10ပါဆိုတော့အပ္ပနာဘာဝနာမရရနိုင်တာ30အပ္ပနာဘာဝနာမရနိုင်တာ10ပါအဲ့ဒီနှစ်ခုကအတူတူပဲနမိတ်3ပါလုံးရတာက22နမိတ်2ပါပဲရနိုင်တာ18တနည်းပရိဘာကနမိတ်မရနိုင်တာလဲ18ဆိုမိကွန်းတိုက်ပလေးတွေကဒီတိုင်းသွားတော့ဟုတ်ပြီနော်ဒီတိနာလေပြီနော်ဒါဆိုရင်အဲ့ဒီဇေယကုံနေပြီဓမ္မမေရှင်မြဒါသူ့ကိုသွားရင်ခေါင်းစဉ်ကတမထကမ္မထံ40လေတွက်ပြီးသွားပြီတမထကမ္မထံ40ကိုတွက်ပါဆိုရင်10 4 တွက်ပြီးသွားပြီအဲ့ဒီမှာမှဇေယကြီးတွဲပါဆိုဇေယ6ပါဇေယ6ပါကိုပြန်ဆိုကြည့်ရင်ราคะဇေယဒေါသဇေယမောဟဇေယဝိတ္တဇေယတတ္ထာဇေယဗုဒ္ဓဇေယအဲ့ဒီဇေယ6ပါနဲ့ဟလာခုနတမထကမ္မထံ40ကိုတွဲပါဆိုရင်ဇေယိုက်6ပါးနဲ့တမထကမ္မထံ40တွဲပါဆိုရင်ราคะဇေယိုက်နဲ့တွဲမယ်ราคะဇေယိုက်နဲ့တွဲမယ်ဆိုရင်ဟလာราคะတမကတင့်တယ်ရာလှပတာကြိုက်တယ်ဆိုသူအကြိုက်မဟုတ်တာနဲ့တွဲမယ်ဆိုရင်အတုပ10ပါးကာယကတာတတိတပါးဘောင်း7ပါးဒီราคะဇေယိုက်သူပြောသောပုဂ္ဂိုလ်နဲ့အထူးသိမ့်လျော်ဤပြီးသွားပြီဒါကဒေါသဇေယိုက်ရှိတဲ့သူဆိုတော့ဒေါသတမအလှပပဲရွေးရမှာဆိုတော့ကတိုင်းနဲ့ရွေးရမှာပေါ့ကတိုင်းနဲ့ကနီလကတိုင်းပိတကတိုင်းလောဟိတကတိုင်းဩဒတာကတိုင်းဆိုရဲအယောင်ကတိုင်း၄ပါပြီးရင်အပ္ပမညာ၄ပါဘောင်း၈ပါဒီဒေါသဇေယျရှိတော်သူနှင့်အထူးသင်လျော်ပြီးသွားပြီပြီးသွားရင်ခုကျမတို့ဟာမောဟနဲ့ဝိတက်ဆိုရင်အာနာပါနာပြီးသွားပြီတတ္ထာဇေယျရှိတဲ့သူဆိုရင်ဗုဒ္ဓနုဒ္ဓတိမှဓေဝတာနုဒ္ဓတိအထိအနုဒ္ဓတိ6ပါဗုဒ္ဓဇေယျဆိုရင်ဥပတမမရဏသူ့အတွဲလိလာပြီအဟာရပတိကူလတင်ညာသတုဓာတုဝဝထံပေါင်းလိုက်တော့4ပါဟုတ်ပြီလားပြီးသွားရင်ဇေယျ6ပါလုံးနဲ့တင့်တော်တာဆိုရင်ခုနကကတိုင်းနဲ့ကကြံနေတာဆိုရတော့မှာဆိုတော့ဓာတ်ကြီး၄ပါးကတိုင်းရဲ့အာနာအကတိုင်းရဲ့ဆို6ခုရှိနေပြီ။ပြီးရင်အရူပ၄ပါးဘောင်း10ပါးဒီဇေယ6ပါးလုံးနဲ့တင့်တော့ဆိုဇေယ6ပါးလုံးနဲ့တင့်လျော်တဲ့ကမ္မထံအတွဲကိုကြရင်တော့ကျမတို့ကယူလိုက်ရတာရာဂဇေယသမားရဲ့အတုပ10ပါးနဲ့ကာယကတာတတိကိုကယူလိုက်ရတယ်။ ပြီးရင်တထာဇေယိုက်နဲ့ဗုဒ္ဓဇေယိုက်အတွဲကိုယူလိုက်ပြီအဲ့ဒါတွေဒီခုနပြောတဲ့နမိတ်တို့ဘာဝနာမှာဆက်သုံးသွားမှာဒါပဲနော်ဇေယိုက်6ပါးလုံးနဲ့တင့်တော်တာတို့တွေဒေါတာဇေယိုက်နဲ့တင့်တော်တာတွေကျွန်တော်တို့တွဲလို့မရအောင်နားလည်ပြီနော်သုံးသွားတဲ့အတွဲကအမြဲတမ်း understood မှတ်နေရမှာအတုပ7ပါးပါရင်ကာယခတ္တသတိပါမယ်အဲ့ဒါအမြဲမှတ်ထားနော်ဥပဒ္ဓမမရဏဆိုရဲဗုဒ္ဓဓမ္မပါလို့ရှိရင်အဟာရစတုပါတယ်ဒီအတွဲလေးမှတ်ထားရင်ပြီးပြီပဲသဘောပေါက်ပြီနော်ကဲအဲ့ဒါကိုမှကျမတို့ကဇရိုက်ပြီးသွားတော့သူဇရာအတိုင်းပဲနမိတ်လို့ရေးထားတယ်နမိတ်လို့ပြောရင်နမိတ်ဒီဘနဲ့ပါလေ၃ပါးရှိမယ်ဘာတွေလဲပရိကမ္မနမိတ်ဥက္ခနမိတ်ပฏิပါကနမိတ်ဘောင်းနမိတ်၃ပါးအဲ့ဒါနမိတ်၃ပါးလုံးရန်နိုင်တဲ့ကမ္မဋ္ဌာန်းဆိုရင်အတုပ၁၀ပါး sorry ကတိုင်း၁၀ပါးအတုပ၁၀ပါးကတိုင်း၁၀ပါးပါရင်အာနာပါနအတုပ၁၀ပါးပါရင်ကာယကတာဆိုတော့ဘောင်း22ပါးပြီးသွားပြီဒါဆိုရင်နမိတ်2ပါးပဲရတာလို့ပြောရင်ဗုဒ္ဓနုဒတိမှမရဏနုဒတိထိ10ပါးဟာရိပတိကူလတင်ညာ10ပါးသတုဓာတုဝဝတ္တ10ပါး10ခုရှိနေအဲ့ဒီမှာ4ခုထည့်လိုက်တော့အပ္ပမညာ4ပါးနဲ့အရူပ4ပါးဘောင်း18ပါးနမိတ်3ပါးလို့ရတာ22နမိတ်2ပါးပဲရတာ18 40တခါဘာဝနာ3ပါးဘာဝနာ3ပါးကိုပြောရင်ပရိကမ္မဘာဝနာဥပ္ပစာရဘာဝနာအပ္ပနာဘာဝနာဘောင်းဘာဝနာ3ပါးဘာဝနာ3ပါးဆိုတော့အပ္ပနာဘာဝနာပါရဇံပါရဖြစ်နေပြီလေအဲ့တော့30ဖြစ်ရမယ်ဒါဆိုရင်ကတိုင်း10ပါးအတုပ10ပါးဆိုနေရင်လည်းကတိုင်း10ပါးပါရင်အာနာပါနအတုပ10ပါးပါရင်ကာယကတာတတိ22ရှိနေပြီ30ဖြစ်အောင်ဆိုရင်၄နှစ်ခုထည့်မယ်အပ္ပမညာ4ပါးနဲ့အရူပ4ပါးပေါင်းလိုက်30ပါးဒီဘာဝနာ၃ပါးလုံးရည်ဆိုတော့၁၀ခုပဲကျန်တော့မယ်၁၀ခုကခုနအတွေ့ပဲဗုဒ္ဓနုဒတိမှမရဏနုဒတိဒီအနုဒတိ၈ပါးမရဏလို့ပါသွားရင်ဥပဒမမရဏဖြစ်နေတဲ့အတွက်ဟာရိပတိကူလတင်ညာ၁ပါးသတုဓာတုဝဝဋ္ဌံ၁ပါးပေါင်းလိုက်လို့ရှိရင်၁၀ပါးဒီပရိကမ္မဘာဝနာဥပ္ပစာရဘာဝနာဘာဝနာ၂ပါးသာရည်ဒီနေ့အပ္ပနာဘာဝနာမရပြီးသွားပြန်ဟုတ်ပြီနော်အဲ့ဒါမှာအပ္ပနာဘာဝနာမရဆိုတာအပ္ပနာဘာဝနာပါထားပြီဆိုရင်ဇံရနိုင်တဲ့ကမ္မဋ္ဌာန်းဇံမရနိုင်တဲ့ကမ္မဋ္ဌာန်းလို့ပြောင်းမေးလဲအတူတူပဲပေါ့ဇံရနိုင်တဲ့ကမ္မဋ္ဌာန်းတွေကိုရေတွက်ပါဆို30ဇံမရနိုင်တဲ့ကမ္မဋ္ဌာန်းကိုပြောပါဆိုရင်10ပါဒါဆိုရင်ဇံမရဇံရနိုင်တဲ့ကမ္မဋ္ဌာန်း30ကိုပြောပြပါဆိုရင်ကတိုင်း10ပါအတုပ10ပါကတိုင်း10ပါပါရင်အနာပါနအတုပ10ပါပါရင်ကာယကတာဆို22နစနေတဲ့မှာအပ္ပမညာ၄ပါးနဲ့အရူပ၄ပါးဘောင်း30ပါးဒီဇံရနိုင်သောကမ္မထံမိဤဇံမရနိုင်တဲ့ကမ္မထံကိုပြောပါဗုဒ္ဓနုဒတိမှမရဏနုဒတိထိ10ပါးဟာရိပတိကူလတင်ညာ1ပါးသတုဓာတုဝဝဋ္ဌံ1ပါးဘောင်း10ပါးဒီဇံမရနိုင်တဲ့ကမ္မထံမိဤဆိုဇံရနိုင်တဲ့ကမ္မထံက30အဲ့ဒီဇံရနိုင်တဲ့ကမ္မထံ30တဲမှာမှရူပဇံမဲရနိုင်တာဆိုရင်26ပါအရူပဇံမေးရနိုင်တာဆိုရင်4ပါဆိုပြီးတော့30ကိုနှစ်ပုံပုံလိုက်တယ်26နဲ့4ပါပုံလိုက်တာဟုတ်တယ်လားဒါဆိုရင်အရူပ4ပါဒီပါရလေအရူပဇံမေးရတယ်အရူပဇံမှာဘာပဲရှိလဲကိုယ်ဆက်ကြည့်အရူပဇံဆိုရင်သူကပြစ္ဆမဇံတစ်မျိုးပဲရှိတာ哦ရူပဇံလို့ပြောရင်ပထမဇံဒုတိယဇံတတိယဇံသတုဌဇံပြစ္ဆမဇံဒါရှိတယ်လို့ကိုယ်မှတ်ထားတယ်ဒါစာအုပ်ပြန်နှွေးနေတာဒါဆိုရင်ဇံရနိုင်တဲ့ကမ္မထံပေါင်း30တဲမှာအရူပဇံရတာ4ပါအရူပ4ပါဖောက်ဆိုလိုက်တယ်အရူပ4ပါဒီဘာပဲရတယ်အရူပပြင်စမဇံတက်တက်ကိုသာရနိုင်ပြီးသွားပြီ26ကျန်တယ်26ကဘာတွေကျန်လဲဆိုတော့ကတိုင်း10ပါကျန်မယ်အတုပ10ပါကျန်မယ်ကာယကတာတတိကျန်မယ်အာနာပါနတတိကျန်မယ်အပ္ပမညာ4ပါကျန်မယ်ဒီ26ကိုကျမတို့ကရူပဇံရနိုင်တာဒီပြောပါဆိုရင်တော့ရူပဇံရနိုင်တာ26အဲ့ဒီ26ပါးကိုရေတွက်ပါလို့ပြောရင်ကတိုင်း10ပါအတုပ10ပါကာယကတာတတိတပါအာနာပါနတတိတပါဆိုရင်ဒီမှာ20နှစ်ရှိပြီ26ဆိုတော့အရူပ4ပါပေါင်း26အဲ့ဒီရူပဇံရနိုင်တဲ့26ပါမှာဘယ်ကမ္မဋ္ဌာန်းတွေကဘယ်ဇံရတယ်လဲဆိုရင်ရူပဇံတွေထဲမှာပထမဇံတက်တက်ပဲရနိုင်တာဆိုလိုက်ရင်ပထမဇံတက်တက်ရတာဒီ26ထဲကအတုပ10ပါးနဲ့ကာယကတာတတိတပါးဒီပထမဇံတက်တက်ကိုသာရနိုင်ပြီးသွားပြီပြီးရင်ဒုတိယဇံတက်တက်ရှိလားမရှိဘူးတတိယဇံတက်တက်လည်းမရှိဘူးသရုတ်ထဇံတက်တက်လည်းမရှိဘူးရူပပြင်စမဇံတက်တက်ရှိတယ် အဲ့ဆိုရူပပြင်းစမစံတက်တက်ကကြတော့အပ္ပမညာ၄ခုထဲကမှဥပိ္ခာတိရူပပြင်းစမစံတက်တက်ကိုသာရနိုင်ဤဆိုတော့တက်တက်နှစ်ခုပြီးသွားပြီရူပဇံပထမဇံဒုတိယဇံတတိယဇံသတုထဇံပြင်းစမစံ၅မျိုးထဲမှပထမဇံတက်တက်က၁၁ပါးရူပပြင်းစမစံတက်တက်က၁ပါးဆိုတော့၁၂ပါးကုန်နေပြီဟုတ်တယ်လား၁၂ပါးကုန်နေပြီရစနဘာကုံနေတဲ့အတွက်ခုနက26ထဲက12ပါးကိုနှုတ်လိုက်ရင်ဘယ်နှပါးကျန်လဲဘယ်နှပါးကျန်မလဲ14ပါးကျန်မယ်အဲ့ဒီ14ပါးဒီလုံးတစ်ခုပေါ့14ပါးမှာလုံးတစ်ခုဆိုတော့17ပါးကပြင်စကဇံ5ပါးလုံး3ပါးကစတုကဇံ4ပါးလုံးဒါပဲပေါ့ကိုယ့်ဟာကိုအဲ့လိုပြန်နှွေးရတယ်ဒါဆိုရင်ပြင်စကဇံ5ပါးလုံးရနိုင်တာကြတော့ကတိုင်းစေပါဆိုလိုက်အဲနောက်တစ်ပါးဘာပါလိမ့်မတွေးနေနဲ့အာနာပါနတတိထဲလိုက်ဘောင်းဆက်တပါးဒီပထမဇံမှဒီပြင်စမဇံတိုင်အောင်ပြင်စကဇံ၅ပါးလုံးကိုရနိုင်ဤဆိုတော့၄သုံးပါးပဲကျန်တော့တယ်အဲ့သုံးပါးအပတ်ရလေခုနအပ္ပမညာ၄ပါးတဲ့ကဥပိ္ခာပါသွားပြီဆိုတော့မေတ္တာကရုဏာမုဒိတာဘောင်းသုံးပါးဒီရူပရူပထည့်เสียမလို့ပါဘူးပထမဇံမှဒီစတုထဇံတိုင်အောင်စတုကဇံ၄ပါးလုံးကိုရနိုင်ဤဆိုကုန်ရောရူပဇံရနိုင်သည်မကမ္မထံဘောင်းဇံရနိုင်တဲ့ကမ္မထံဘောင်းဇံရနိုင်တဲ့ကမ္မထံဘောင်း30ဇံရနိုင်တဲ့ကမ္မထံပေါင်း30ဝေရူပဇံရနိုင်တဲ့ကမ္မထံ26အရူပဇံရနိုင်တဲ့ကမ္မထံ4ပါအရူပဇံရနိုင်တဲ့4ပါဒီအရူပမှာဇံဗနမျိုးပဲရှိလေအရူပဆိုပြင်စမဇံတစ်မျိုးတည်းဆိုမောတယ်ရှားမနေနဲ့အရူပဇံရနိုင်တဲ့4ပါဒီဘာဇံရလဲအရူပပြင်စမဇံတစ်မျိုးပဲဖြစ်တဲ့အတွက်ကြောင့်သူ့နောက်မှာတက်တက်လေးထည့်လိုက်တော့အရူပပြင်စမဇံတက်တက်ရနိုင်တာဒီအရူပ4ပါဖြစ်သွားပြီပေါ့ဒါဆို26ကျမ်းမယ်ရူပဇံရနိုင်တဲ့မြကမ္မထံပေါင်း26ရူပဇံရနိုင်တဲ့ကမ္မထံပေါင်း26ထဲမှာတက်တက်နှစ်ခါလုံးနှစ်ခါဆိုကိစ္စပြတ်ခေရောဟုတ်လားအဲ့ဒါဆိုရူပဇံရနိုင်တဲ့ကမ္မထံပေါင်း26ထဲမှာတက်တက်နှစ်ခါပြောရင်ပထမဇံတက်တက်ရနိုင်တာ၁၁ပါးဘာဒီလေအတုပ၁၀ပါးကာယကထာတတိယပါး၁၁ပါးဟလာဒုတိယဇံတက်တက်မရှိတတိယဇံတက်တက်မရှိသရုတ်ထဇံတက်တက်မရှိဆိုတော့ပြင်စမဇံတက်တက်ပြင်စမဇံလို့ဆိုရင်သူ့ရှိမှာရူပအရူပကဏ္ဍတစ်ခုဝိသေသနာထဲ့ကိုထည့်ရမှာဆိုတော့ရူပပြင်စမဇံတက်တက်ရနိုင်တာဥပိ္ခာအဲဆိုလုံးနှခါဆိုတော့မင်းလုံးနှခါမှာစတုကဇံ၄ပါးလုံးရနိုင်တာဆိုခုနဥပိ္ခာပြုရင်ကြံခဲ့တဲ့ဟာထည့်လိုက်တော့မေတ္တာကရုဏာမုဒိတာဘောင်း၃ပါးဒီဘာ၃ပါးလဲအပ္ပမညာ၃ပါးဒီပထမဇံမှဒီစတုထဇံတိုင်အောင်စတုကဇံ၄ပါးလုံးကိုရနိုင်ဤဆိုတော့စက်တိပဲကြံတော့တာမဟုတ်ဘူးလား14ထဲမှာ3မစတုကဇံ4ပါးလုံးဆို17ပါးပဲကြံရင်အဲ့ဒါစတုကဇံပြီးရင်ပြင်စကဇံ5ပါးလုံးဆိုယုံမယ်ပေါ့အဲ့ဒီ5ပါးလုံးကဘာဖြစ်မလဲအတုပ10ပါးနဲ့ကာယကတာတတိယပါတော်မှုသွားပြီဆိုတော့ကြံတာပဲဆိုအားမှာဆိုတော့ကတိုင်း10ပါးနဲ့အာနပနတတိပေါင်း17ပါးဒီပထမဇံမှဒီပြင်စမဇံတိုင်အောင်ဧစကဇံ၅ပါးလုံးကိုရနိုင်ဤပြီးရောပါကြံသေးလေကုန်ရောအစာရလားမရလားဆိုအဲ့လိုသွားရတယ်เนาะအဲ့လိုမျိုးဆိုရင်ဓမ္မမေရှုတလေးဘတော်မှမမေ့တဲ့စာချက်นี่ဖြစ်သွားတာပေါ့နားလေပြီเนาะအဲ့တော့ဒီဇေယျာကြီးကဒီတိုင်းကြည့်လို့ရှိရင်အင်တန်ရှုပ်ထွေးတာအဲ့လိုလေးနဲ့မှတ်မှတ်ကြက်သွားရင်ရသွားတာကျမတို့ကျမစာသင်သားဘုရားတော့အဲ့စာရှုပ်နေတယ်တိတ်မကြက်တက်ဘူးနောက်ပိုင်းကျတော့အဲ့လိုတထစ်တထစ်ပေါ့ဘယ်ရမဆိုအမြဲတမ်းကျွန်မခဏနာပြောတယ်တထစ်ချင်းသွားပထမတထစ်အခြေခံဖောင်ဒေးရှင်းလေးတောင့်သွားပြီဆိုအဲ့ဒီပုံမှာမှုတည်ပြီကျွန်မရစာကျင်နေအဲ့ပုံမှာတထထထတက်သွားတာအဲ့တော့ဘတော်မှလည်းပြုတ်မကြဘူးဘတော်မှလည်းဟလာမမေ့သွားဘူးခိုင်းနေတယ်တထစ်တထစ်နဲ့တထစ်ခိုင်းနေနောက်တထစ်တက်နောက်တထစ်တက်ဆိုတော့ရှေ့စာနဲ့နောက်စာအဲ့ဒါအာတိဝနတ္တိစစ်စစ်ကြည့်ပေါ့ဓမ္မမိတ်ဆွေများနော်အဲ့လိုကြက်မှမမေ့ပါလေ 那这马路啊，我杀一百的青龙这样的土地嘛，冇好打，这块冇修的喏，老的阿娘一些家那里，喏，然后这个大的那文坛里，细细的所以喏，送给啥 BB 出来呢？年里边也把给啥嘛冇修了，西伯伊给啥里来下山冇修，然后好了，大的那文坛细细的说，西伯伊给啥里来冇修。路木也给啥的来没事，银行也给啥的来没事，所以怕没事的，真的真的嘛，不老阿里不话的，太讲了喏。咪咪也，好啦，不里也呢，不地板那苦也冇啦。还有，当然那文章里嘛，摊上也没，突然那撇说那苦也是的，看他突然说的，不里也的啥别的，增加进大文的苦也，不地板来对进有没，听那苦呗，点地呢，见地那苦也是着嘞。不要么就把药嘛，阿公侬啊，阿弟呗就完了。他讲接受了先，阿拉爸妈看就是阿罗皮阿爷，木多啊，大胃里，他妈阿弟偏，阿就是心里讲，你说大胃里。他讲大在那文章不话，我晓得大胃，哎呀，地场那不话，我顺便了，后边大在那文章不话，我大胃受了心炎。哎，大文那切片洗了嘞，看他突然大文呢，尾巴的那突然大文那切片洗了嘞，好的啦，么高啦。我今毛路啊！哎呀，地场内路里不话嘛，年年家啦偏讲，阿里大文那苦的哦，今毛路啊，阿里大文那苦一边，再差大文的哟，摊上你呀，咱们摊上你呀啦，摊上你呀嘞，看那西伯啊嘞，下呀，我们过啥文的也不多追嘛嘞，那过个下家嘛，追嘞都新人嘞，阿里追嘞都大文的卡边摊哦嘛，好路啦，冇路啦，那追嘞都过，追嘞都新，追嘞都大文也来摊呀，我们都要挨我下追他路。我都要下决心，你们搞，都要都那的先不输给我来帮我们说，不输给单位要来参加我们。然后过年米巴的单位，水苗的单位，是的，后边个水苗单位的米巴啊，讲拢啊，就讲就讲，哎呀，地头那路的不挖的，因为咱小推的哩，小推的不挖嘛，年年呀啦，他妈妈，地路苗后边个打的那文坛的，然后这个你的路嘞，不是也个来地家的家跑等呀的嘞，来对来进家我们说，怎么路嘛，啥子钱不如老心嘞，喏。大家，怎么卢布谷的一转过铁路，怎么啥比等南站偏上就啥了？哎呀，阿拉大的那嘛，大的那文章新汉里呢，得看瑞文上了三一三里的一转，所以巴黎西家了，比如沙丁台基的西家的，喏 ，ASC 的大文章，怎么卢布谷的一转个没西家哩？卢布谷的有生意的家一路哪里样转靠多不说，铁路等南里路拉么路啦？路拉不？底下这个关了几只口喂？阿里关了就撇又撇进啦，像卢布谷的山呀，怎么高丽那么好不？喏 ，University 那么好，悠悠的呗 ，School 里的苦哎，喏，啥等怎么啥比等南江说，切干渣渣地大王要疼你啦。阿里切干渣渣里等北来，怎么没收入？阿里下里水多为水，阿拉高丽的为多么啦 ，University 为多么啦，多为着，阿拉怎么那么晒孬？怎么没收入？多为着切干刚老个地下里的苦啊，因为咱年年农农老你嘞老的苦哎。那他讲，他妈没收入，啥里没挣，哪有啥来拿来拉不？他讲我接别你了，喏，他讲啥来对没？啥来接别没？该来路别没？啥么来皮带来对没？别，好啦，进哪家嘛？一大家嘛？进啊，冇等人来进，进人来等冇不啦？他问你，在哪里别嘛？进伢没收，怎么说别着进来嘛嘞？他妈阿弟说，这龙弟，这龙进啊嘛，冇不啦？哪来别喏？他说耶。那么他根本上忙累死，工作没，工作没，所以看嘛，八千里地来所以，啊啦，那么他根本上忙累死嘛，顾着妈咪说了，工作没说，奶奶回来请你吧，你得靠别人呀，得靠得靠得靠，喏，没没多少，没没多少，等下嘛，等七八百没，等下嘛，等八百来没说，等九那八的喏，等下嘛，等八，年下嘛，等八，年比他嘛，等那收他，等那下来没说，不然嘛，丢不来了。像丁呀、蛋白、面呀、蛋白素的路，啥欧麦鸡加白，这马古鸡比着素加麦。咱们他咱们谈包米面是的，你这马我看咱出路面了，来赔偿了。咱们他咱们谈包绿色，绿色有一堆银，多高多加麦，得色得色得色绿，滴滴绿，好比喏，给点女们。那么他给我们理解吗？这是来解来解来解来解，啥我们进来了？那么他给我们理解吗？下面好记， တပနာကပ္ပဌာန်း40မှာ10 10 10 4 1 1 4နာမည်ဆိုတော့မယ်ကတိုင်း10ပါအတုပ10ပါအနုဒတိ10ပါအပမိညာ4ပါအဟာရိပတိကူလတိညာ1ပါစတုဓာတုဝဝထံ1ပါအရူပ4ပါဘာတမထကမ္မထံ40ဇယိုက်6ပါRaga Zayai, Dota Zayai, Moha Zayai, Vita Zayai, Tata Zayai, Bodhi Zayai. Zayai ne Kamathan Dwe Rome. Raga Zayai Shidu Nen Ten Lio, Thu Ten Lio Do Kamathan Ma Sadeva. Dota Zayai Shidu Nen Thu Ten Lio Do Kamathan Ma Shiba. Ba Lego Mao Thaဒေါသဇယရှိသူနှင့်အထူးသင်လျော်သောကမ္မထံမှ၈ပါး၈ပါးထောင်ရင်မှန်အောင်ထောင်မယ်ဟုတ်ပြီနော်မောဟနဲ့ဝိတဇယရှိသူနှင့်အထူးသင်လျော်သောကမ္မထံမှ၁ပါးတထာဇယရှိသူတို့အထူးသင်လျော်သောကမ္မထံမှ၆ပါးဗုဒ္ဓဇယရှိသူနှင့်အထူးသင်လျော်သောကမ္မထံမှ၄ပါးဇယ၆ပါးလုံးနှင့်အထူးသင်လျော်သောကမ္မထံမှ၁၀ပါးရာဂဇယရှိသူနှင့်အထူးသင်လျော်သောကမ္မထံ၁၁ပါးမှအတုပ၁၀ပါးကာယကတာတတိ၁ပါးဘောင်း၁၁ပါးဒေါသဇယရှိသူနှင့်အထူးသင်လျော်သောကမ္မထံ၈ပါးမှအယောင်ကတိုင်၄ပါးအပ္ပမညာ၄ပါးစာတခါလေးနှွေးမယ်အယောင်ကတိုင်၄ပါးမှနီလကတိုင်ပိတကတိုင်လောဟိတကတိုင်ဩဒတာကတိုင်အပမညာ၄ပါးမှမေတ္တာကရုဏာမုဒိတာဥပေက္ခပေါင်း၈ပါးသည်ဒေါသဇယထူပြောသောပုဂ္ဂိုလ်နှင့်အထူးသင်လျော်၏မောဟဇယနှင့်ဝိတ္တဇယရှိသူတို့အထူးသင်လျော်သည့်ကမ္မထံတစ်ပါးတည်းမှအာနာပါနတတိတရဇယရှိသူနှင့်အထူးသင်လျော်သောကမ္မထံ6ပါးမှဗုဒ္ဓနုဒ္ဓတိမှဒေဝတာနုဒ္ဓတိအထိအနုဒ္ဓတိ6ပါးဆိုမယ်ဗုဒ္ဓနုဒ္ဓတိဓမ္မာနုဒ္ဓတိသံဃာနုဒ္ဓတိ3ခုတွဲပြီးရင်သီလာနုဒ္ဓတိစာဃာနုဒ္ဓတိဒေဝတာနုဒ္ဓတိအနုဒ္ဓတိ6ပါးဗုဒ္ဓဇယရှိသူနှင့်အထူးသင်လျော်သောကမ္မထံမှဒီမှာနှစ်အနုတ္တိတွေကနှစ်ကေပြီးရင်တစ်နှစ်ခုဆွေဆွေပြောတဲ့ခက်ခက်နှစ်ခုဒါဆိုရင်ဗုဒ္ဓဇယရှိသူနှင့်အထူးသင်လျော်သောကမ္မထံမှဥပတမနုတ္တိမရဏနုတ္တိအဟာရပတိကူလတိညာတပါစတုဓာတုဝဝထံတပါဘာလေးပါသည်ဗုဒ္ဓဇယထူပြောသောပုဂ္ဂိုလ်နှင့်အထူးသင်လျော်ဤကနန်းပြန်ပေါင်းရင်ရာဂဇယရှိသူနှင့်အထူးသင်လျော်ရာက7ပါးဒေါသဇယရှိသူနှင့်အထူးသင်လျော်ရာ10ပါးမောဟနှင့်ဝိတက်သမားတို့အထူးသင်လျော်ရာ2ပါးတတဇယရှိသူနှင့်အထူးသင်လျော်ရာ6ပါးဗုဒ္ဓဇယရှိသူနှင့်အထူးသင်လျော်ရာ4ပါးဒါပဲဇယ6ပါးလုံးနှင့်သင်လျော်သောကမ္မထံလို့ပြောရင်ဇယ6ပါးလုံးနဲ့သိလျော်တဲ့ကမ္မထံမှာကတိုင်း10ခုတည်းကမှ10ခုလုံးမပါတော့လေအယောင်ကတိုင်း4ပါးလွတ်သွားပြီလေဒါဆိုရင်ဓာကြီး4ပါးကတိုင်းရဲ့အာနအာကတိုင်းရဲ့အရူပ4ပါးဘောင်း10ပါးသည်ဇယ6ပါးလုံးနှင့်သူကြအထူးမထဲရအောင်သိလျော်ဤချင်းကျဲအဲ့ဒီထဲမှာကတိုင်းက6ခုပါနေတယ်ဓာကြီးလေးပါးကတိုင်းနဲ့အာနာကတိုင်းမှာမောဟဇယရှိသူဆိုရင်မောကြီးတက်ငယ်မောဟဇယရှိသူအတွက်ဆိုရင်ကတိုင်းနေอยู่ဒီအထုတ်လို့ရတယ်ကတိုင်း6ပါးအထုတ်လို့ရတဲ့နေရာမှာမောဟဇယရှိသူဆိုကတိုင်းဝန်ကိုကြီးပေးရမယ်ဝိတ္တဇယရှိသူဆိုရင်ကတိုင်းဝန်တေးတေးပေးရမယ်မောဟဇယရှိသူအတွက်ကတိုင်းဝန်ကြီးကြီးကဘယ်လောက်ထိကြီးရမလဲကောင်းနေတလင်းခန့်ကျေရမယ်ဟုတ်ပြီနော်ဝိတ္တတမအတွက်ကြလို့ရှိရင်ကတိုင်းဝန်ငငယ်ဆိုရင်အိုးဝခွဲဝပမာဏရှိတဲ့ကတိုင်းဝန်ပေးရမယ်။ဒါမောကြီးတက်ငယ်။ဒါဆိုပြီးပြီကျန်တာလွယ်သွားပြီ။ဇယ6ပါးပြီးသွားလို့ရှိရင်ဇံရနိုင်တဲ့ကမ္မထံပေါင်းဘယ်လောက်လဲ ဇန်ယနိုင်တဲ့ကမ္မထံပေါင်း30ဖြစ်ပါတယ်ဇန်ယမရနိုင်တဲ့ကမ္မထံ10ခုဖြစ်ပါတယ်ဇန်ယနိုင်တဲ့ကမ္မထံ30မှာကတိုင်း10ပါအတုပ10ပါဆိုလိုက်ပြီးဆိုရင်ကတိုင်း10ပါအတုပ10ပါပါရင်သူ့အတွဲဆိုတော့မင်းကာယကတာတတိတပါအာနာပါနတတိတပါဆို20နှစ်ရှိနေပြီသူက30ဖြစ်ရမှာဆိုတော့၄နှစ်ခုထည့်လိုက်မင်းအပ္ပမညာ၄ပါးနဲ့အရူပ၄ပါးပြန်ဆိုအောင်ဇန်ရနိုင်တဲ့ကမ္မထံပေါင်း30မှာဆိုပြီးတော့တွားပြီးတော့30ဤတွားမယူအောင်နော်ဇန်ရနိုင်တဲ့ကမ္မထံပေါင်း30မှာကတိုင်း10ပါးအတုပ10ပါးကာယကတာတတိတပါးအာနာပါနတတိတပါး20နှစ်ဖြစ်သွားပြီဆိုရင်အပ္ပမညာ၄ပါးအရူပ၄ပါးပေါင်း30ပါးဒီဇန်ရနိုင်သောကမ္မထံမိဇံမြန်နိုင်တဲ့ကမ္မထံ10ပါးမှာဗုဒ္ဓနုဒ္ဓတိမှာမရဏနုဒ္ဓတိအထိအနုဒ္ဓတိ10ပါးအဲ့မှာမရဏဥပတမမရဏပါပြီဆိုကြောင့်10မှာ10ပြည့်ဘုရားတစ်နှစ်ခုထည့်ယုံမယ်အာဟာရပတိကုလတင်ညာတပါးစတုဓာတုဝဝဋ္ဌံတပါးပေါင်း10ပါးတိဇံမြန်နိုင်တော့ကမ္မထံမိဤဒါဆိုရင်ဇံရနိုင်တဲ့ကမ္မထံပေါင်းဘယ်လောက်လဲ30ဇံရနိုင်တဲ့ကမ္မထံ30ကိုခွဲလိုက်တော့မယ်ရူအရူပဇံရနိုင်တဲ့ကမ္မထံ4ပါ30ထဲမှာအရူပဇံရနိုင်တာအရူပ4ပါဆိုရင်ရူပဇံရနိုင်တာ26ပါဟုတ်ပြီနော်ဒါဆိုရင်အရူပဇံရနိုင်တဲ့4ပါမှာအရူပ4ပါဈီးခွက်ဈီးခွက်អော်မှာပဲအရူပဇံရနိုင်တာအရူပ4ပါအရူပဇံရနိုင်တာဘယ်ကမ္မထံလဲအရူပဇံရနိုင်တာဘာကမ္မထံလဲအရူပဇံရနိုင်တာဘယ်ကမ္မထံလဲအရူပ၄ပါးဖြေရမယ်နော်အဲ့ဒီအနောက်မှာအရူပဟဲ့လားဇံနေစိတ်တွေဘာမှမရှိရအောင်အရူပဇံရနိုင်တဲ့ကမ္မထံမှာအရူပ၄ပါးအရူပဇံဒီဘယ်နှမျိုးရှိလဲအရူပဇံဟိဆိုရင်အရူပဇံဟိဆိုရင်ပထမဇံမရှိဒုတိယဇံမရှိတတိယဇံမရှိသတုဋ္ဌဇံမရှိပြင်စမဇံတစ်မျိုးပဲရှိတဲ့အတွက်စာကျက်နီးတင်တာမိသွားမှာဆိုလို့စာမွေးကန်းနဲ့မှာအရူပဇံရနိုင်တဲ့ကမ္မထံ၄ပါးမှာအရူပ၄ပါးအရူပဇံဒီဘယ်နှမျိုးရှိသလဲပထမဇံမရှိဒုတိယဇံမရှိတတိယဇံမရှိသတုဋ္ဌဇံမရှိအရူပဇံမှန်သမျှဒီပြင်စမဇံတစ်မျိုးတည်းဖြစ်တဲ့အတွက်မိခွန်းထွက်လာပြီအရူပဇံရနိုင်တဲ့ကမ္မထံပေါင်း30ထဲမှာအရူပဇံရနိုင်တာ၄ပါးအဲ့ဒီ၄ပါးဒီဘယ်အရူပဇံရတယ်လဲအရူပပြင်းစမဇံတက်တက်ကိုသာရနိုင်ဤဒါပဲမမြင်နော်ရူပဇံရနိုင်တဲ့ကမ္မထံပေါင်း26ပါးရူပဇံရနိုင်တဲ့26ပါးဘာတွေလဲ26ပါးကိုတွက်တော့မယ်ဆိုရင်ကတိုင်း10ပါးအတုပ10ပါးဘာဘီသူ့အတွဲတွေဆိုကတိုင်း10ပါးပါရင်အာနာပါနအတုပ10ပါးပါရင်ကာယကတာတတိဆိုတော့20နှစ်ရှိနေပြီ။သူက26ဖြစ်ရမှာဆို20နှစ်ထဲမှာ4ပဲထည့်ရတော့မယ်ဆိုအဲ့ဒီ4ပါးပါလေအပ္ပမညာ4ပါးစကြနည်းသင်ပေးနေတာ။ဒါဆိုရင်ရူပဇယနိုင်တဲ့ကမ္မထံပေါင်း26ပါးမှာကတိုင်း10ပါးအတုပ10ပါးကာယကတာတတိတပါးအာနာပါနတတိတပါးအပ္ပမညာ၄ပါးပေါင်း26ပါးအဲ့ဒီ26ပါးမှာရူပဇံရနိုင်တဲ့26လို့ပြောတဲ့အတွက်ရူပဇံဘယ်နှမျိုးရှိသလဲထပ်စဉ်းစားရူပဇံဒီ5မျိုးရှိမယ်ပထမဇံလည်းရှိတယ်ဒုတိယဇံလည်းရှိတယ်တတိယဇံလည်းရှိတယ်သတုဋ္ဌဇံလည်းရှိတယ်ပြင်စမဇံလည်းရှိတဲ့အတွက်ရူပဇံရနိုင်တဲ့26ထဲမှာရူပပထမဇံတက်တက်သာရနိုင်တာလို့ပြောရင်ရာဂစီရိုက်နဲ့တူတူပဲပထမဇံတသက်ရနိုင်တာဒီအတုပ10ပါးနဲ့ကာယကတာတတိဆိုတော့26ထဲက17ညော့သွားပြီ26ထဲက17ညော့ရင်ဘယ်နှပါးပဲကြံမလဲ26ထဲက17ညော့သွားရင်ဘယ်လောက်ကြံမလဲ15ပါးပဲကြံတော့မယ်ဟုတ်လား15ပါးပဲကြံတော့မယ်ဆိုအဲ့ဒီအထဲမှာမှအခုပထမဇံတသက်ပြီးသွားပြီဒုတိယဇံတသက်မရှိတတိယဇံတသက်မရှိသတုဋ္ဌဇံတသက်မရှိဆိုရင်ပြင်စမဇံတသက်ရနိုင်တာလို့ပြောရင်အပ္ပမညာ၄ခုတည်းကမှဥပိ္ခာလို့ယူလိုက်ပြီ။ဒါဆိုရင်15ပါးရဲ့တပါးထပ်လျှော့လိုက် 14ပါးပဲကျန်တော့တယ်အဲ့ဒီ14ပါးဒီလုံးနှစ်ခါလေလုံးနှစ်ခါလေဒါဆိုရင်အပ္ပမညာ4ပါးတွေကဥပိ္ပခာပြင်စမဇံတသက်ဆိုကျန်ရခဲ့တဲ့3ပါးမေတ္တာကရုဏာမုဒိတာကျန်နေတယ်သူဒီဘာဇံရတယ်လေပထမဇံမှဒီစတုဋ္ဌဇံတိုင်အောင်စတုတ်ကဇံ4ပါးလုံးကိုရနိုင်နေဆို14ပါးတွေက3ပါးလျှော့လိုက်တော့17ပါးကျန်နေတယ်အဲ့ဒီ17ပါးဘာလဲကတိုင်း10ပါးနဲ့အာနာပါနတတိ तू ကဘာရလဲ तू လဲလုံးမယ်ဘာလုံးလဲပထမဇံမှဒီပြင်စမဇံတိုင်အောင်ပြင်စကဇံ5ပါးလုံးကိုရနိုင်ဟမ်းမမီလားမမီးရနော်ဇန်ရနိုင်တဲ့ကပ္ပထာမောင်းမိမြရှိသနီ30ဓမ္မမိတ်ရှိရအဲ့ဒီလိုလေ့ကျင့်ပေးရင်လေဆောင်းမမအမှတ်ကြီးအကုန်ရတယ်သဘောပေါက်လားနော်အဲ့ဒါစာချက်နည်းလဲလိုတာပေါ့အခုလိုဝိုင်းပြီးတော့မေးပေးမဲ့သူလဲလိုတယ်လေကိုကကိုအချက်နဲ့ခီးမရဘူးဓမ္မမိတ်ရှိမြန်သဘောပေါက်လားဒါဆိုရင်ဇန်ရနိုင်တဲ့ကပ္ပထာမောင်း30ရှိပါသည်ရူပဇရနိုင်တဲ့အဲ့လိုအဲ့ဒီဇံရနိုင်တဲ့30မှာဖောက်မေးလိုက်မယ်။အရူပဇံရနိုင်တာ4ပါ။ရူပဇံရနိုင်တာ26ပါ။အရူပဇံရနိုင်တဲ့4ပါးဒီအရူပဘယ်ဇံမဲရလဲ။အရူပဇံမှာတခြားဇံမရှိဘူး။ပြင်စမဇံမဲရှိတဲ့အတွက်ကြောင့်ပြင်စမဇံတက်တက်ကိုသာရနိုင်။ပြီးပြီ။ဒါဆိုရင်26ပါးရူပဇံရနိုင်နေဆိုရင်ရူပဇံဘယ်နှမျိုးရှိလဲ5မျိုးရှိတာဆိုတော့ရူပပထမဇံတက်တက်ကိုရနိုင်တာ26ထဲကအတုပ10ပါးနဲ့ကာယကတာတတိဆို26တရအတုပ10ပါးနဲ့ကာယကတာတတိကိုနှုတ်ထက်လိုက်ရင်15ပါးကျန်နေတယ်ဆက်စင်းစားပထမဇန်တက်တက်က17ပါးကုန်သွားပြီဒုတိယဇန်တက်တက်မရှိတတိယဇန်တက်တက်မရှိပထမဇန်တက်တက်က17ပါးကုန်သွားပြီဒုတိယဇန်တက်တက်မရှိတတိယဇန်တက်တက်မရှိသရုဒ္ဓဇန်တက်တက်မရှိဆိုပြင်စမဇန်တက်တက်ဆိုရင်အရူပ4အပ္ပမညာ4ပါးတွေကဥပိ္ခာဆိုတာပါသွားပြီဆို3ပါးကြီးကျန်နေဟုတ်လား3ပါးရေခုန17ပါးရေပေါင်းလိုက်ရင်14ပါးကျန်နေအဲ့ဒီမှာအဲ့ဒီ3ပါးဘာရမလဲပထမဇံမှသည်သရုဒ္ဓဇံတိုင်အောင်စတုတ်ကဇံ4ပါးလုံးကိုရနိုင်နေဆို14ပါးရေအဲ့ဒီ3ပါးနှုတ်လိုက်17ပါးကြီးကျန်နေအဲ့ဒီ17ပါးကဘာလဲကတိုင်း10ပါးနဲ့အာနာပါနတိဘာရတာလဲပထမဇံမှသည်ပြင်စမဇံတိုင်အောင်ပြင်စကဇံ5ပါးလုံးကိုရနိုင်ဆိုဆာမမေကွန်ပြီးသွားပြီရူပဇံရနိုင်သည်မြကမထံပေါင်း26ဝေပထမဇံတက်တဲ့ကဏ္ဍပြော17ပါးပြင်စမဇံတက်တဲ့တပါးစတုကဇံ4ပါးလုံး3ပါးပြင်စကဇံ5ပါးလုံး17ပါးမှတ်ထားလေကိုယ့်အကူတို့ထားကိုယ့်အကူလေးတို့ထားသူဆံမသင်ပေးလိုက်တာမှာဇံရနိုင်တဲ့ကမ္မထံပေါင်းတို့တို့တို့တို့ဆိုင်မယ်ဒီလိုဒီလိုမတို့နဲ့ကိုစာအုပ်လေးမှာကိုတို့ဇံရနိုင်တဲ့ကမ္မထာမောင်း30ရူပဇံရနိုင်တာ26တို့တယ်ဆိုအဲ့လိုတို့ရတာအရူပဇံရနိုင်တာ4ပါဟုတ်တယ်ဟုတ်ဟုတ်တယ်နော်အရူပဇံရနိုင်တဲ့ဟောဒီ4ပါသည်ဘာရတာလဲဒါအရူပဇံရနိုင်တာမှာဘာရတာလဲအရူပပြင်စမဇံတစ်မျိုးပဲရှိတာမဟုတ်ဘူးလားအဲ့ဆိုရင်အဲ့ဒါပါလေပြင်စမဇံတက်တက်ပေါ့စာကြက်တယ်ဆိုအဲ့လိုကြက်ရတယ်နော်ညပြီနော်ဒါဆိုရင်ရူပဇံရနိုင်တာဘလောက်လဲ26ရူပဇံရနိုင်တဲ့အထဲမှာမှအခုကျမတို့ကရူပမှာဇံဘယ်နှမျိုးရှိလဲ5မျိုးတောင်ရှိတယ်လေပထမဇံရှိမယ်ဒုတိယဇံရှိမယ်တတိယဇံရှိမယ်သရုဒ္ဓဇံရှိမယ်ပြင်စမဇံရှိမယ်ဒါဆိုရင်ရူပမာမပထမဇံတက်တက်ရနိုင်တာလို့ပြောရင်17ပါးဟုတ်တလားဒုတိယဇံတက်တက်မရှိတတိယဇံတက်တက်မရှိသရုဒ္ဓဇံတက်တက်မရှိရင်ပြင်စမဇံတက်တက်ဆိုရင်တပါးပေါ့အဲ့ဒီတပါးပါလေအပ္ပမညာ4ပါးရဲ့တပါးပေါ့ဒါဆိုလို့ရှိရင်26ထဲမှာအခုဒီမှာစနစ်ကုန်နေပြီဆိုရင်ဘယ်နှပါးကျန်လဲ14ပါးပဲကျန်တော့တာပေါ့ဟုတ်တယ်လားဟုတ်တယ်လားအဲ့ဒီမှာကြည့်လိုက်တော့ပထမဇံတက်တက်မရှိဒုတိယဇံတက်တက်မရှိသရုဒ္ဓဇံတက်တက်မရှိပြင်စမဇံတက်တက်ရှိတယ်ဆိုတော့ပထမဇံတက်တက်က17ပါး ပြစ်စမဇံတက်တက်ကတပါအဲ့ပြစ်စမဇံတက်တက်ကဘယ်ထက်ရယူသွားတာလဲလို့ပြောရင်အပ္ပမညာ၄ခုရှိတယ်ဒါလေးကိုလည်းစာကြည့်ကြည့်လို့ရှင်เนาะဒီပြပထမဇံတက်တက်ကဘာကိုယူသွားတာလဲဆိုရင်အတုပ၁၀ပါးနဲ့ကာယကတာတတိဆိုတဲ့ဟောဒီဆက်တပါးကပထမဇံတက်တက်ဖြစ်သွားတယ်တခါအပ္ပမညာ၄ခုရှိတဲ့အထက်ကအပ္ပမညာ၄ခုရှိတဲ့အထက်ကဥပိ္ခာတိပြင်စမဇံတက်တက်ရနိုင်တယ်ဆိုရင် sorry ပြင်စမဇံတက်တက်ရနိုင်တယ်ဆိုရင်ဘယ်နှပါးကြံလဲဆိုတော့၃ပါးကြံတယ်ဟုတ်တယ်ဟုတ်အဲ့ဒီ၃ပါးဒီဘာရတယ်လဲကြည့်လိုက်တော့အပ္ပမညာဟဲ့ဒီ၃ပါးဒီဘာရတယ်လဲလို့ပြောရင်ပထမဇံမှသည်စတုတ္တဇံတိုင်အောင်စတုတ္တဇံ၄ပါးလုံးကိုရနိုင်တယ်ဆိုတော့အခုဒီနေရာမှာ26ထဲကပြီးသွားတာဒီဒီမှာ17ဒီမှာလွယ်အောင်မဲကြည့်လိုက်ရင်ဒီမှာက17ဒီမှာက17ဒီမှာက1ဒီမှာက1ဖြစ်တဲ့အတွက်12ကုန်သွားပြီဆို14ကျန်ပြီ14ထဲမှာမှအခုဒီမှာ3ပါးကပထမဇန်တက်ဆိုရင်17ကျန်ပြီအဲ့ဒီ17ကဘာကျန်ဘာဟိုရလဲဆိုရင်ပထမဇန်မှဒီပြင်စမဇန်တိုင်အောင်ပြင်စကဇံပြင်စကဇံပြင်စကဇံ၅ပါးလုံးကိုရနိုင်ဤလို့ပြောရင်ဒီ26ထဲမှာတက်တက်က2ခါရှိတယ်2ခုရှိတယ်လုံးက2ခါရှိတယ်မှတ်ထားလိုက်မယ်ဟုတ်တယ်လားရူပဇံရနိုင်သမျှကမ္မဋ္ဌာန်းပေါင်း26ပြန်ပြီးကိုယ့်ကိုရေးရူပဇံရနိုင်တဲ့ကမ္မထံပေါင်း26 26ထဲမှာပထမဇံတက်တဲ့7တပါးပြင်စမဇံတက်တဲ့တပါးစတုတ်ကဇံ4ပါးလုံး3ပါးပြင်စကဇံ5ပါးလုံးစက်တပါပေါင်းလိုက်26ဒါပဲစသက်ဒါကြောင့်ရူပဇံရနိုင်တဲ့ကမ္မထံပေါင်း26ပါးထဲမှာတက်တက်2ခါလုံး2ခါလို့မှတ်လိုက်တာလေဟုတ်တယ်လားရူပဇံရနိုင်တဲ့26ထဲမှာပထမဇံတက်တက်7တပါးဘာနဲ့ပါလဲအတုပ10ပါးနဲ့ကာယကတာတတိဟုတ်တယ်လားရူပပြင်စမဇံတက်တက်ကဘာလဲဥပိ္ခာပြမဝိဟာရမဟုတ်ဘူးလားဒါဥပိ္ခာယမဝိဟာရဥပိ္ခာပြမဝိဟာရဟုတ်ရဲ့လားဒါဆိုရင်ကျန်တဲ့မေတ္တာကရုဏာမုဒိတာဆိုတဲ့ဟာရီ3ပါးမေတ္တာကရုဏာမုဒိတာဆိုတဲ့ဒီ3ပါးဒီစတုတ်ကဇံ4ပါးလုံးဒါဆိုကျန်တဲ့7ပါးဒီမှာ7ပါးတုန်းကပထမဇံတက်တက်တုန်းက7ပါးတုန်းက sorry ပထမဇံတက်တက်7ပါးတုန်းကကိုကျမတို့အတုပ10ပါးနဲ့ကာယကတာတတိယူသွားရင်ဒီမှာကြံနေတဲ့ဟောဒီ7ပါးကြတော့ဒီ7ပါးကြတော့ဒီ7ပါးကြတော့ကတိုင်း10ပါးနဲ့အာနာပါနတတိမဟုတ်ဘူးလားသူ့အတွဲနှစ်ခုကြည့်လိုက်အတုပ10ပါးနဲ့ကာယကတာတတိယပထမဇံတက်တက်ကတိုင်း10ပါးနဲ့အာနာပါနတတိယလုံးပြင်စကားဇံ၅ပါးလုံးဒါပဲအပ္ပမညာ၄ခုကြံနေအပ္ပမညာ၄ခုတွေကဥပိ္ခာပြင်စမဇံတက်တက်ကြံတဲ့၃ခုကစတုတ်ကဇံလုံးအဲ့လိုမြင်လိုက်ရှင်းကနေပဲဟုတ်တယ်လား26ပါးကိုကြည့်ကြည့်လိုက်26ပါးကဘာတွေလဲကြည့်လိုက်ကတိုင်း10ပါးအတုပ10ပါးကာယကတာတတိတပါးအပ္ပမညာတတိအာနာပါနတတိတပါးနဲ့အပ္ပမညာ၄ပါးမဟုတ်ဘူးလားအဲ့ဒီထဲမှာပထမဇံတက်တက်လို့ပြောရင်ဟရိယကတိုင်းအတုပ10ပါးနဲ့ကာယကတာတတိဓမ္မမိတ်ရှင်များကိုကုန်းမရေးနေတယ်ဒီမှာတစ်ချက်ကိုကြည့်လိုက်26ကိုရေးပုံလေးကိုသင်နေတာ26ကိုရေးထားတာလေးကိုကြည့်တိုင်း26ပါသောကမ္မထံကိုကြည့်ရင်10 114ဘာတွေလဲအတုပ10ပါးနဲ့ကာယကတာတတိကတိုင်း10ပါးနဲ့အာနာပါနတတိပြီးအပ္ပမညာ၄လီအဲ့ဒီထဲမှာမှအတုပ10ပါးနဲ့ကာယကတာတတိဟရိ7ပါးသည်ပထမဇံတက်တဲ့ အရိယာပြီးလို့ရှိရင်ဘာလာလဲဒီမှာကြည့်လိုက်အပ္ပပညာ၄ခုအပ္ပပညာ၄ခုတည်းကဥပိ္ခာတိပြင်းစမစံတက်တဲ့ဆိုတော့၄ခုတည်းကတည်ယူသွားရင်ဘာကြံလဲ၃ကြံမနေဘူးလားအဲ့ဒီ၃ကဘာလဲမေတ္တာကရုဏာမုဒိတာဘာလဲစတုကဇံစတုကဇံစတုကဇံလေးပါလုံးလေးပါလုံးဒါဆိုရင်ဒီကြံနေတဲ့ဟောရိစတိကကတိုင်း7ပါးနဲ့အာနာပါနတတိကပြင်စကဇံ5ပါးလုံးဒါပဲလေအဲ့တော့စဉ်းစားလိုက်ရင်အတုပ7ပါးပထမဆိုခဲ့တဲ့ကဒီမှာကြည့်ရင်ကတိုင်း7ပါးအတုပ7ပါးကာယကတတတိအာနာပါနတတိအဲ့ဒီမှာအတုပ7ပါးနဲ့ကာယကတတတိအတွဲကပထမဇံတက်တဲ့ကတိုင်း7ပါးနဲ့အာနာပါနတတိကပြင်စကဇံ5ပါးလုံးဆိုအတွဲနှစ်ခုရှိတယ်ကတိုင်း7ပါးအတုပ7ပါးကာယကတတတိအာနာပါနတတိရှိတဲ့ထဲမှာအတုပ7ပါးနဲ့ကာယကတတတိကပထမဇံတက်တဲ့ဒါဆိုရင်နောက်7ပါး7ပါးဖြစ်နေတဲ့ကတိုင်း7ပါးနဲ့အာနာပါနတတိ7ပါးလုံးပါလုံးလေပြင်စကဇံ5ပါးလုံးဒါဆိုရင်ဘာကြံနေလဲလို့ကြည့်လိုက်ရင်အပ္ပမညာဟရိ၄ကြီးပဲပြောရတော့မှာဟရိအပ္ပမညာ၄ခုကြည့်လိုက်ရင်ဥပိ္ခာကပြင်စမစံတက်တက်ဒါဆို၃ခုကြံတာလုံးဖြစ်ရမယ်ဘာလုံးလဲစတုကဇံ၄ပါးလုံးဒါပဲမြင်လားဒီမှာပြန်ကြည့်ကတိုင်း၁၀ပါးအတုပ၁၀ပါးကာယကတာတတိအာနာပနတတိရဲ့အပ္ပမညာ၄ခုပေါင်းလိုက်ဟုတ်လား26ပါးလေး26ပါးထဲမှာအတုပ7ပါးနဲ့ကာယကတာတတိဟရိ7ပါးကပထမဆံတက်တက်ထဲပါသွားရင်ကတိုင်း7ပါးနဲ့အာနာပါနတတိကပြင်စကဆံ5ပါးလုံးနဲ့ပါသွားတယ်လေဟုတ်တယ်လားပြင်စကဆံ5ပါးလုံးနဲ့သူကပါသွားတယ်ညင်လာလည်းမသိဒါဆိုရင်အပ္ပမညာ၄ခုကျန်တယ်အပ္ပမညာ၄ခုတည်းကဥပိ္ခာပြင်စမဆံတက်တက်ဆိုကျန်တဲ့3ပါးစတုကဆံ4ပါးလုံးဆိုရင်ရူပဇံရနိုင်တဲ့26ကိုကြည့်ရင်တက်တက်နှစ်ခါရှိတယ်လုံးနှစ်ခါရှိတယ်တက်တက်နှစ်ခါကပထမဇံတက်တက်ခဲရူပပြင်စမဇံတက်တက်ခဲလုံးနှစ်ခါစတုကဇံ၄ပါးလုံးနဲ့ပြင်စကဇံ၅ပါးလုံးလေအဲ့တော့သူ့အတွဲကိုတွဲရင်ပထမဇံတက်တက်ကိုပြောပါဆိုရင်အတုပ၁၀ပါးနဲ့ကာယကတာတတိပြင်စမဇံတက်တက်ကိုပြောပါဆိုရင်အပ္ပမညာ၄ပါးတဲ့ကဥပိ္ခာယူလိုက်တော့ပြင်စမဇံတက်တက်တက်တက်ကုန်သွားပြီဒါဆိုရင်အပ္ပမညာ၄ခုတည်းကဥပိ္ခာပြင်စမစံတက်တက်ဆိုရင်မေတ္တာကရုဏာမုဒိတာ၃ပါးကြံရင်ခဲတယ်အဲ့ဒီ၃ပါးဘာလဲစတုကဇံ၄ပါးလုံးဖြစ်သွားပြီဒါဆိုရင်၁၁ပဲကြံတော့အဲ့၁၁ကဘာလဲကတိုင်း၁၀ပါးနဲ့အာနာပါနာပြင်စကဇံ၅ပါးလို့ဆိုစာကြက်လိုက်ရင်ဒါပြီးသွားပြီစာမွေးမေးခွန်းကောင်းကောင်းမေးလို့ရတယ်ရူပဇံရနိုင်သောကမ္မထံပေါင်း26ပေါင်းရနိုင်တဲ့ဇံတွေနဲ့တွဲပြပါဆိုရင်ရူပဇံရနိုင်တဲ့ကမ္မထံပေါင်း26ပေါင်းရေတွက်ပါလို့ပြောရင်ကတိုင်း7ပါးအတုပ7ပါးကာယကတတတိအာနာပါနတတိအပ္ပမညာ4ပါး။ရနိုင်တဲ့ဇန်တွေတွဲပါဆိုရင်အတုပ7ပါးနဲ့ကာယကတတတိဒီပထမဇန်တက်တက်ကိုရနိုင်တယ်။အပ္ပမညာ4ခုထဲမှာဥပိ္ခာတိပြင်စမဇန်တက်တက်ကိုရနိုင်တယ်ဆိုရင်အပ္ပမညာ4ခုထဲကဥပိ္ခာပြင်စမဇန်ဆို3ခုကျန်တယ်။အဲ့ဒီ3ခုဖြစ်တဲ့မေတ္တာကရုဏာမုဒိတာတိစတုကဇန်4ပါးလုံးရနိုင်တယ်ဆို7ပဲကျန်တော့အဲ့7ကသူအတွေ့ပဲကတိုင်း7ပါးနဲ့အာနာပါနတတိတိပြင်စကဆံ5ပါးလုံးပြီးပြီပေါ့အစာမွေးပွဲမှာမေးလို့မေးခွန်းသိလှတဲ့နေရာလေးတခုမို့လို့စာကျင်နီးတင်ပေးလိုက်တာမိနေအဲ့လိုရှာလိုက်လွဲ့လွဲ့လေးတသက်မမေ့ဘူးဓမ္မမိတ်ဆွေများသဘောပေါက်တယ်လားအဲ့တော့ကျမတို့ကအရေးကြီးတာစာမွေးအောင်ဖို့အဓိကမို့ဒီစာတွေမှတ်မိနေရမှာလေအရိယာကြီးကိုဒီအတွေ့ကိုမှတ်လို့စာမွေးမှာဖောက်မေးလို့ရတယ်အတုပကမ္မထံပွားများထုတ်ရင်ဘာဇံရနိုင်လဲလို့ပြောရင်ပထမဆံတက်တဲ့ကာယကတာတတိအထုတ်ရေဘာရမလဲပထမဇံတက်တက်ကတိုင်းတစ်ခုခုအထုတ်ရေဘယ်ဇံရမလဲပြင်စကဇံ၅ပါးလုံးဝင်လေထွက်လေရှုမှတ်ရောဘာရမလဲပြင်စကဇံ၅ပါးလုံးဥပိ္ခာဇမဝိဟာရကိုပွားများသည်ရှိသောမိသိဇံရမလဲရူပပြင်စမဇံတက်တက်မေတ္တာကမ္မထံကရုဏာကမ္မထံမုဒိတာကမ္မထံပွားရင်ဘာဇံရမလဲပထမဇံမသည်သရုဋ္ဌဇံတိုင်အောင်သတုကဇံ၄ပါးလုံးရပါမယ်ဆိုဒီကနေရသွားရင်ရပြီပေါ့ရူပဇံရနိုင်တာ26ဆိုရင်အရူပဇံရနိုင်တာက၄ပါးပေါ့အရူပဇံရနိုင်တဲ့ကမ္မထံ၄ပါးပါလေအရူပ၄ပါးအဲ့ဒီအရူပ၄ပါးဒီဘာဇံရမလဲ 阿如巴变什么神没撇的嘴都在得得所以是个龙铁来耶得得的都没有洗的如巴神的嘛得得那卡洗的不太没神得得那变什么神得得阿如巴神的阿如巴变什么神得得龙那卡卡是都卡神礼拜六那边是干啥？阿爸六的，如八三的嘛，为是的，起码表达先拉路，阿拉提呀嘛。他所以三亚那那干嘛？他报名呀，是的，你路报名来着？如八三亚那那个，那是那超八，阿如八三亚那那个，礼拜六三亚那那干嘛？他报东十七八的，三亚那那干嘛？他所以在十月份那了，哎，在十月八日嘞，菩萨那的地嘛。Marana no the deity, no the deity shippa, Hari Badi Gula de Nyantava, Sadu Dadu, our tens, Lulu Lipili me, Bibi Bo. And now Dinia Yare soing, Sayana Negamatan Tonze, Pide Dreja, Sayara di Baba Wanama Yale, Abana Bawa Nama Yare, a dre, Abana Bawa na dying, Yana Negamatan Bounsule, Tonze, Abana Bawa Nas, Sure Samiana in Abalale.เสบาบ่ถ้าเวอปนาภาวนาไม่อยากรู้สึกเบบาไปยามนี่ภาวนา3ခုရှိတယ်ဆိုတော့ปริกัมมาภาวนาอุปสาระภาวนาอปนาภาวนา3ခုလုံးရနိုင်တာဒီ30ပဲပေါ့ဒါဆိုရင်อปนาภาวนาไม่อยากပဲဆိုရင်ตัวจันทร์ภาวนาย่ามาบ่ปริกัมมาภาวนาอุปสาระภาวนาย่าနိုင်တာเสบาပဲပေါ့ဘာလဲဗုဒ္ဓนุตติมามรณนุตติ7ပါရေอหาริเยสตุเยဆိုပြီးသွားပြီပေါ့ဒါကြောင့်ဒီအတွဲကိုမှတ်ထားရင်ကိစ္စပြက်ပြီဒါကြောင့်ဒါသည်နှစ်ချက်သွားတယ်ဇန်ရနိုင်တဲ့ကမ္မထံအပ္ပနာဘာဝနာတိုင်ရနိုင်တဲ့ကမ္မထံအတူတူပဲဇန်မရနိုင်တဲ့ကမ္မထံအပ္ပနာဘာဝနာမရနိုင်တဲ့ဆယ်ပါအတူတူပဲဒီကနေ့မေကွန်ထုတ်သွားမှာရှင်းရလားကဲတော့ပါပြီဒါဆိုရင်အဲ့ဒါပြီးသွားပြီဆိုရင်နမိတ်ကြတဲ့အခါကျတော့နည်းနည်းထူးကြတဲ့အတွဲနမိတ်အကြောင်းနည်းနည်းလေးသင်နမိတ်ကြရင်ဘာဝနာ3ခုလုံးရတာ30နမိတ်3မှလုံးရတာကြတော့22ဖြစ်သွားတယ်။ဘာဝနာ3ခုလုံးရတာဘာလဲလို့ပြောရင်ဟလာကတိုင်း10ပါအတုပ10ပါကာယကတာတတိအာနာပါနတတိ22ထဲမှာဘာဝနာ3ခုလုံးရတာ4နှစ်ခုထပ်ထည့်လိုက်တယ်။အပ္ပမညာ4ပါနဲ့အရူပ4ပါ။နမိတ်ကြတဲ့အခါ22မှာပဲရက်သွားတယ်။နမိတ်3မှလုံးရတာကကတိုင်း10ပါအတုပ10ပါကာယကတာတတိအာနာပါနတတိဒါပဲ4နှစ်ခုကဟိုဘက်ကိုသွားတာအဲ့တော့တနည်းအားဖြင့်ပြောရင်ပြန်ပြောရင်ဘာဝနာ3ပါးလုံးရတာ30ဘာဝနာ2ပါးပဲရတာ10ပါးနမိတ်3ပါးလုံးရတာ22ပါးနမိတ်2ပါးပဲရတာ18ပါးပေါင်းလိုက်ရင်40ပြန်ဖြစ်တော့နမိတ်2ပါးပဲရတာကတိုင်း10ပါးအတုပ10ပါးကာယကတာတတိအာနာပါနတတိဒါပဲကျန်တယ်နမိတ်2ပါးပဲရတာကဇံမရနိုင်တဲ့10ခုထဲမှာအပ္ပမညာ4ပါးနဲ့အရူပ4ပါးထည့်လိုက်တော့18ပါးဖြစ်သွားတယ်။အဲ့တော့ဒီကနေ့အဲ့ဒီနမိတ်အကြောင်းသင်မယ်။နော်ချိန်ရှိသေးတယ်။အဲ့တော့မှတ်စုစာအောင်ဓမ္မမိတ်ဆွေတို့ရဲ့မှတ်စုစာအောင်စာမျက်နှာ64ဖွင့်အောင်။စာမျက်နှာ64นิมิต3บาလို့ရေးထားတယ်တကယ်တော့နမိတ်ပေါ့เนาะนิมิตရေးတဲ့အခါนิมิตစလုံးပေါင်းတေချာကြည့်အတန်အတွက်အတိုင်းမရေးမိစင်းねนิมิตนิมิตဆိုတာအာယုံမှာပဲเนาะအတန်အတွက်အနေနဲ့ဖတ်တဲ့အခါကျရင်နမိတ်လို့ပြောမယ်အဲ့တော့นิมิตဆိုတာဘာလဲအာယုံပဲအာယုံဆိုတာဘာလဲစိတ်တို့ရဲ့မွေးလျော်ရာပဲစိတ်တို့ရဲ့မွေးလျော်ရာအာယုံဘယ်နှပါးရှိလဲ6ပါးပေါ့ရူပယုံတတ္တယုံခန္ဓာယုံရတ္တယုံဖုဒ္ဓပါယုံဓမ္မယုံပေါ့အဲ့ဒီအာယုံတွေတဲမှာမှားတဲ့ဘယ်အာယုံကိုနမိတ်လို့သုံးတယ်လဲလို့သုံးရင်မှတ်ကြည့်လိုက်စောက်ကြည့်မျက်စိဖြင့်ကြည့်ရှု၍တော်၎င်းစိတ်ဖြင့်မှန်းဆ၍တော်၎င်းအဖန်ဖန်ကြည့်ရှုပွားများအပ်သောအာယုံကိုနိမိတ်လို့ခေါ်တယ်ဆိုတော့နိမိတ်ဆိုတာကျွန်မကပြောပြီးအာယုံလို့ပြောပါတယ်ဆိုတော့အာယုံဘယ်နှခုရှိတယ်လဲပြန်စဉ်းစားအောင်အာယုံဒီကုနာကျွန်မပြောလိုက်တယ်ဘယ်နှခုလဲ6ခုဘာတွေလဲရူပယုံတတ္ထယုံကန္တယုံရတ္တယုံဖုဋ္ဌပယုံဓမ္မယုံရူပယုံဆိုတာဘာလဲအစင်းအမျိုးမျိုးရူပယုံဒီဘယ်ဓာရမှာလာထင်မလဲ
စကုဒ္ဒရာမှာရူပယုံလာထင်တယ်စကုဒ္ဒရာနဲ့ရူပယုံတက်ရင်ဘာစိတ်ဖြစ်လဲစကုဝိညာဉ်စိတ်ဖြစ်တယ်စကုဝိညာဉ်စိတ်ဒီဘာကိုအာယုံပြုလဲရူပယုံဆိုတဲ့အစင်းကိုအာယုံပြုတယ်ပြုတဲ့နေရာမှာစကုဝိညာဉ်စိတ်ဒီအစင်းရူပယုံကိုအာယုံပြုတဲ့နေရာမှာဘာကိစ္စတက်တယ်လဲစကုဝိညာဉ်စိတ်ဒီဒัตตနာကိစ္စတက်ဤလို့ချက်ခဲ့ရတယ်ဒัตตနာဆိုတာကြီးရှုတာသကုဝိညာဉ်စိတ်သည်ဒัตตနာကိစ္စဆိုတာအစင်းရူပါယုံကိုကြီးရှုတဲ့ကိစ္စတက်တယ်ဆိုတဲ့အတွက်အစင်းရူပါယုံကိုကြည်ခြင်းကိစ္စသည်မျက်စိဆိုတဲ့သကုဒွါရကကြည်တာလားမျက်စိမှာရူပါယုံလာတိုက်တဲ့အခါမှာဖြက်ခနဲ့ဖြစ်လာတဲ့စကုဝိညာဉ်ဆိုတဲ့မြင်သိစိတ်ကကြည်တာလားဆိုစာမွေးမိကွန်ထွက်တဲ့အခါရူပါယုံကိုကြည်တယ်ဆိုတာမျက်စိကကြည်တာလားမြင်သိစိတ်ကကြည်တာလားမျက်စိကကြည်တာလားမြင်သိစိတ်ကကြည်တာလားမျက်စိကမကြည်ဘူးလေမျက်စိကအစင်းရူပါယုံကိုထင်ဟပ်တဲ့အလုပ်ပဲလုပ်တာလက်ခံတဲ့လုပ်ပဲလုပ်တာမျက်စိနဲ့အစေးရူပါယုံနဲ့တိုက်လိုက်လို့ဖြစ်လာတဲ့မြင်သိစိတ်ကသာလျှင်ကြည်ခြင်းဆိုတဲ့ဒัตနာကိစ္စတက်တာဒါရှေ့ရစာကို apply လုပ်ရတော့မှာဒီလိုဆိုစာရည်ကတက်တက်စီသွားတာဒါဆိုရင်ကြည်တယ်ဆိုတာမျက်စိကကြည်တာလားမြင်သိစိတ်ကကြည်တာလားမျက်စိကမြင်တယ်လို့ပြောလိုက်မယ်ကြည်တယ်လို့မသုံးမျက်စိကမြင်တာလားမြင်ခြင်းမြင်တာကိုဒัตနာလို့သုံးတယ်လေအမြင်ဒัตနာဆိုတာအမြင်လေဒัตနိကဗေဒဆိုရင်အမြင်နာနေနဲ့ပတ်သက်ပြီးပြောရတာဟုတ်လားမဟုတ်ဘူးလားဟုတ်လားကြားဖို့ရမှတ်လားသူ့ရဲ့ဒัตနာဆိုသူ့ရဲ့အမြင်ပေါ့ဒัตနာဆိုတာမြင်တာလေမြင်နေဆိုတာမျက်စိကမျက်စိဆိုတဲ့စကုဒ္ဒရာကမြင်တာလားမြင်သိစိတ်ကမြင်တာလားဆိုရင်မျက်စိကမမြင်နိုင်ဘူးမြင်သိစိတ်ကသာမြင်တာအဲကြောင့်မြင်ချင်းကိစ္စကိုတက်တာဒီသကုဝိညာဉ်စိတ်ကသာတက်တာမျက်စိကမြင်သကုဝိညာဉ်စိတ်ဒီစာချက်ခဲ့တယ်ပကိမ့်မိုင်းမှာကိစ္စသင်္ဃဟဆိုပြီးတော့ကိစ္စ14ပါးရှိတဲ့အထဲမှာဒัตနာကိစ္စတဝနာကိစ္စဂာယနာကိစ္စတာယနာကိစ္စဖုဒနာကိစ္စဒัตနာမြင်ချင်းကိစ္စတဝနာကြားချင်းကိစ္စဂာယနာနံချင်းကိစ္စတာယနာစားချင်းအရသာတည်ခြင်းကိစ္စဖုဒနာအတွေ့အထိတည်ခြင်းကိစ္စဆိုပြီးတော့ကိစ္စ၅ခုရှိတယ်ဒัตနာကိစ္စကိုဆောင်ရွက်တာဒီသကုဝိညာဉ်တွေဒီမြင်ခြင်းဒัตနာကိစ္စတက်ဤသောတဝိညာဉ်တွေဒီကြားခြင်းတဝနာကိစ္စတက်ဤဃာနဝိညာဉ်တွေဒီနာမ်ခြင်းကာယနာကိစ္စတက်ဤဇိဝဝိညာဉ်ဇိဝဝိညာဉ်တွေဒီတာယနာအရသာတည်ခြင်းကိစ္စတည်းဤကာယဝိညာဉ်တွေသည်ဖုဒနာအတွေ့အထိတည်ခြင်းကိစ္စတည်းလို့သင်ခဲ့ဘူးတဲ့မှတ်မိလားဒါဆိုရင်မြင်တာဒီဘသူကမြင်တာလဲသကုဝိညာဉ်တွေဆိုတဲ့မြင်သိစိတ်ကမြင်တာသကုဝိညာဉ်တွေသည်နှစ်ခုရှိတယ်အာကုတလဝိဘေသကုဝိညာဉ်ရဲ့အာယကုတလဝိဘေသကုဝိညာဉ်ရဲ့မှာသကုဝိညာဉ်တွေသည်မြင်တယ်ဘာလို့မြင်လဲရူပါယုံကိုမြင်တဲ့နေရာမှာတဲ့အကုသလဝိဘက်သကုဝိညာဉ်ဆိုရင်ဘယ်ရူပါယုံကိုမြင်တယ်လေတဲ့အကုသို့အကျိုးဖြစ်တဲ့အတွက်အနိဋ္ဌရူပါယုံကိုမြင်တာပေါ့အကုသလဝိဘက်သကုဝိညာဉ်သည်အနိဋ္ဌရူပါယုံနေမြင်ဒါဆိုပြောင်းပြန်ပြန်ပြောရင်အနိဋ္ဌယုံရူပါယုံနေမြင်တိုင်းမြင်တိုင်းဘယ်စိတ်နဲ့မြင်တာအကုသို့ရဲ့အကျိုးမြင်သည့်စိတ်ပေါ့ဒါဆိုရင်အာယကုသလဝိဘက်သကုဝိညာဉ်ကဘာကိုမြင်တယ်လေအဋ္ဌရူပါယုံနေအတိအဋ္ဌရူပါယုံနေမြင်တာပေါ့ apply ဆိုတာဒါပဲသောတာဝိညာဉ်တွေဒီကြားခြင်းတဝနာကိစ္စတက်ဤတဲ့သောတာဝိညာဉ်တွေဒီဘာကိုကြားတာလဲအတန်တွေကိုကြားတာပေါ့တတယုံကိုကြားတာပေါ့အဲကြောင့်ကြားတယ်ဆိုတာအတန်တွေကိုကြားတယ်ဆိုတာနားကကြားတာလားကြားသိစိတ်ကကြားတာလားကြားသိစိတ်ကကြားတာနားမကြားဘူးနားအတန်ကိုသူကလက်ခံတာပဲနာဆိုတဲ့သောတာပတ္တာဓာတိတတ္ထာယုံကိုလက်ခံတယ်လေတတ္ထာဆိုတဲ့ဃောစရဆိုသောအာယုံကိုလက်ခံတဲ့အတွက်သူဒီဃောစရကာဟကယုတ်လေယုတ်ပိုင်းမှာသင်ရပြန်ရောဟုတ်လားသောတာပတ္တာဓာတိတတ္ထာယုံလက်ခံတယ်ဃောစရဆိုတဲ့အာယုံလက်ခံတဲ့နေရာမှာနားတဲ့အတန်ထိเสียလို့လားမလို့အဝေးကအာယုံ ကိုလက်ခံနေတဲ့နားလေးကိုလာထည့်တန်ပတ္တကြာရောက်တဲ့အတန်ကိုသာလက်ခံတန်ပတ္တကာကနားလေးကြာစရာမလိုဘူးအဝေးအတန်ကိုယူနိုင်တဲ့အတွက်အတန်ပတ္တကာကတရားပြန်တဲ့ရုပ်ပိုင်းမှာတင်ခဲ့ပြီးပြီတင်ခဲ့ပြီးတော့လေ apply မလုပ်ရင်တသက်စီသွားနေတယ်။ဒါကြောင့်ဆောင်းဝတ်မိကွန်းနေထုတ်တယ်ဆိုတာအဲ့ဒါတွေကိုနားလေစေခြင်းလို့ထုတ်ထုတ်သွားတာ။နားကနေအတန်ကိုကြားတာလားစိတ်ကကြားတာလားစိတ်ကသာကြားတာ။ဘာစိတ်ကကြားလဲကြားသည့်စိတ်ကကြားတာ။ဒါဆိုကြားသည့်စိတ်ဆိုတဲ့သောတာဝိညာဉ်သည်နှစ်ပါးရှိတယ်။အကုသလဝိဘက်သောတာဝိညာဉ်နဲ့အာယကုသလဝိဘက်သောတာဝိညာဉ်အကုသိုလ်အကျိုးကြားသည့်စိတ်နဲ့ကုသိုလ်အကျိုးကြားသည့်စိတ်မှာအကုသိုလ်အကျိုးကြားသည့်စိတ်သည်ဘယ်အတန်ကိုကြားလဲအနိဋ္ဌတ္တရုံနေကြာရင်အကုတ္တလဝိဘက်ပေါ့တဲ့အိဋ္ဌတရားတန်နေအခုလို့စာတင်တဲ့အတန်နေကြာနေအာယကုတ္တလဝိဘက်သောတာဝိညာဉ်ကအိဋ္ဌတ္တရုံနဲ့အတိအိဋ္ဌတ္တရုံနေကြာတာပေါ့ဒါဆိုရင်သောတာဝိညာဉ်တွေသည်တဝနာကိစ္စတတ်တယ်ဆိုတာဘာကိုကြာတာလဲဆိုရင်ကြာခြင်းကိစ္စတတ်တယ်ဆိုတာဘာကိုကြာတာလဲအတန်ကိုကြာတာပေါ့တ္တရုံကိုကြာတာပေါ့ဒါကြောင့်သကုဝိညာဉ်တွေသည်မြင်ခြင်းကိစ္စတတ်တယ်မြင်နာနဲ့ကြည်တာမတူမြင်နာသည်သကုဝိညာဉ်သကုဓာရမှာရူပယုံလာထင်မြင်လိုက်တာပဲမြင်နာသည်မြင်သည်စိတ်ကလေးဥပ္ပတိပင်ဆိုပြီးစိတ်တခဏတစ်ချက်ဥပ္ပတိပင်ပြည့်မြင်တဲ့ကိစ္စပြီးသွားပြီကြည်တဲ့ကိစ္စဘယ်ကနေဆက်ကြည့်သွားလဲဆိုကြံတဲ့စိတ်တွေကဆက်ကြည့်သွားတာမြင်တယ်မြင်တဲ့အာယုံသည်ဘာမှမသိတဲ့အတွက်လက်ခံတယ်တံပရိဆိုင်သကုဝိညာဉ်တံပရိဆိုင်လက်ခံပြီးဘာအာယုံကိုမြင်လိုက်တာလဲစုံစမ်းမယ်တန်တီရဏဆုံးစမ်းပြီးမှဘာကိုမြင်မှလဲဆုံးဖြတ်မယ်ဝုတ်ထောဝုတ်ထောပြီးတော့မှဘာကိုမြင်လဲဆိုဇောဇောကြတော့မှအဲ့ဒီမှာကြည်တော်လာပဲကြည်တယ်ဆိုတာဇောကြမှကြည်တာလောဘဇောဆိုလဲကြည်တာပဲကုသိုလ်ဇောနဲ့ရောမကြည်ဘူးလားအဲ့တော့လောဘဇောနဲ့ကြည်တဲ့အခါကျတော့တဏှာဆိုတာတိုးတာပေါ့ကုသိုလ်ဇောနဲ့ကြည်တော့ဘာဝနာဖြစ်တာပေါ့ဒါကြောင့်ဟလာကြည့်တတ်ရင်ဘာဝနာမကြည့်တတ်ရင်တဏှာဆိုတာဒီနေရာကိုပြောတာလဲဇောနေရာကြာမှပြောသွားတာဒါ apply ပြီးဒီမှာပဲကြားတယ်ဘယ်နေရာကြားလဲသောတာဝိညာဉ်ဆိုကြားတယ်ပိစဒေါတာဝိဇ္ဇသောတာဝိညာဉ်ကြားမယ်ကြားတာနဲ့နားထောင်တာမတူဘူးကြားတာဒီဘာတန်ကြားလဲသိဖို့လက်ခံမယ်တံပရိဆိုင်သောတာဝိညာဉ်ပြီးရင်တံပရိဆိုင်တံပရိဆိုင်ပြီးရင်တန်တီရဏစုံစမ်းမယ်ဘာတန်ငါကြားနေတာလဲတန်တီရဏစုံစမ်းမယ်ငါကြားတာဘာပါလို့ဆုံးဖြတ်မယ်ဝုတ်ထောကိစ္စဝုတ်ထောဆုံးဖြတ်တဲ့ပုံမှာမူတည်ပြီးတော့ယောနိတော်မနေတိကာရဆိုရင်ကုသိုလ်စိတ်နဲ့ဒီအတန်ကိုသူနားထောင်ပြီအာယောနိတော်ဝုတ်ထောကဆုံးဖြတ်တာအာယောနိတော်မနေတိကာရဆိုအကုသိုလ်စိတ်နဲ့သူနားထောင်မှာပေါ့ဒါပဲပေါ့ဒါကြောင့်ကြားတာနဲ့နားထောင်တာကြားတာဒီဘယ်နေရာမှာကြားလဲဆိုသောတာဝိညာဉ်မှာကြားတယ်နားထောင်တာဇောနေရာကြားမှာနားထောင်တာဒါပဲအဲ့ဒီဇောမှာမှဒါသောတာဓာရဝီထိမှာလဲဇောရှိတယ်အဲ့ဒါကိုထပ်ယူလိုက်တော့တဒနုဝိထက်ကသောတာဓာရဝီထိကြိုင်အဲ့ဒီမှာတေချာစိတ်နဲ့ပါမနောဓာရဝီထိတွေဆိုရင်စိတ်နဲ့ပါသူနားထောင်တော့မှာပေါ့ဟုတ်လားဒါတွေသူအစ်စ်နေသူသွားတာလေဓမ္မမိတ်ဆွေများဒါဆိုရင်မြင်တာနဲ့ကြည်တာမတူကြားတာနဲ့နားထောင်တာမတူအနံ့ရလိုက်တာနဲ့နန်းရှူတာမတူသဘောပေါက်တယ်နော်အရသာသိယုံနဲ့အရသာခံစားတာနဲ့မတူတွေးထီသိယုံနဲ့အဲ့ဒီအတွေ့အထိကိုခံစားတာချင်းမတူဘူးခံစားချက်မှန်သမျှသည်ဟလာဝုတ်ထောဆုံးပြက်လိုက်တဲ့အခါမှာဇောကအာယုံကြီးအရသာကိုလှင်လင်းမြန်မြန်နဲ့ခံစားတာဇောဇောယူပြီးတဲ့အာယုံထက်မှန်ခံစားတာတဒါယုံဆိုပြီးတော့စိတ်တို့ရဲ့ဆောင်းသောကိစ္စ14ချက်ရှိတယ်လေဝီတိစိတ်တို့ရဲ့ဆောင်းတဲ့ကိစ္စမှာအဝဇံကိစ္စဒသနာကိစ္စအဝဇံမှာပင်စတော်တာဝဇံဆိုရင်ဒသနာကိစ္စတဝေနာကိစ္စဂာယေနာကိစ္စဟလာတာယေနာကိစ္စဖုဒနာကိစ္စဇောယူပြီးတဲ့အဲ့ဒီကိစ္စပြီးရင်လက်ခံနဲ့စုံစမ်းမှဖြစ်တဲ့ကြောင့်လက်ခံမဲ့ကိစ္စတံပရိဆိုင်စုံစမ်းမဲ့တန်တီရဏစုံဖြတ်မဲ့ဝုတ်ထောဝုတ်ထောစုံဖြတ်ပြီးတဲ့အာယုံကိုလှင်လင်းမြန်မြန်ခံစားမဲ့ဇောဇောယူပြီးတဲ့အာယုံထက်မှန်ခံစားမဲ့တဒါအာယုံဆိုပြီးတော့ဝီထိကိစ္စ17ချက်တောင်ရှိတယ်။အာယုံနဲ့ဓာရတိုက်ဆောင်ရွက်တဲ့ဝီထိကိစ္စ17ချက်။ပင်စဓာရဝီထိဆိုရင်ဆောင်ရွက်တဲ့ကိစ္စ9ချက်ရှိတယ်။ဟုတ်တယ်လားမနောနာရဝီထိဆိုရင်ဆောင်ရွက်တဲ့ကိစ္စအဝဇန်းရဲ့အဲ့လားဇောရဲ့တဒါယွင်3ချက်ရှိတယ်အဲ့ဒါ apply နေယူပဲဓမ္မမိတ်ဆွေများဒါကြောင့်မြင်တာနဲ့ကြည်တာမတူဘူးနမ်းတာနဲ့နမ်းတာမတူဘူး ကြားတာနဲ့နားထောင်တာမတူဘူးနားလည်ပြီနော်ဓမ္မမိတ်ဆွေများစားတာနဲ့အရာတာခံတာမတူဘူးတွေ့ထိသိယုံများနဲ့အတွေ့ထိခံစားတာလဲကွာလားမကွာဘူးလားအဲ့ဒါတွေကိုပြန်ပြောင်းပြီးတော့မြင်ခဲ့ဘူးတဲ့ကြားခဲ့ဘူးတဲ့နန်းငယ်ဘူးတဲ့အရာတာတိယုံများတွေပြန်ခံစားတာကြတော့ဓမ္မယုံဖြစ်သွားပြီမြင်ခဲ့ဘူးတဲ့အစင်ကြားခဲ့ဘူးတဲ့အတန်းနန်းငယ်ဘူးတဲ့အနတ်အဲ့ဒါတွေကိုပြန်ခံစားနေတာကြရင်တော့မနောဒွာရဓမ္မယုံဖြစ်သွားပြီဒါကြောင့်အာယုံသည်6မျိုးရှိတယ်အစင်အတန်းအနတ်အရာတာအတွေ့အထိရဲ့အဲ့ဒါတွေကိုပြန်ပြောင်းသွားတဲ့ပြန်ပြောင်းပြီးတော့အာယုံပြုတ်ရင်ဓမ္မာယုံဖြစ်သွားပြီအဲ့ဒီအာယုံဒေမာမနိမိတ်လို့ခေါ်တာကြတဲ့အခါကျတော့ဘလို့ဟာမျိုးကြရင်နိမိတ်လို့အဲ့ဒီအာယုံ6ပါးကိုခေါ်တယ်လဲဆိုတာအဲ့ဒါလေးကိုသင်ပေးခြင်းလို့ချီလာတာဒီမှာကြည့်ရင်မျက်စိဖြင့်ကြည့်ရှု၍တော်၎င်းတဲ့စကားလုံးပါတယ်မျက်စိဖြင့်ကြည့်ရှုတယ်လို့တင်စားတာပေါ့ဓမ္မမိတ်ဆွေတို့တီကာကြောကြရင်သင်ရမယ်မျက်စိနဲ့ကြည့်တယ်ဆိုတာအတုံးအနေနဲ့သုံးတာတကယ်တော့မျက်စိနဲ့ကြည့်တာလားမြင်သိစိတ်နဲ့ကြည့်တာလားမျက်စိနဲ့ကြည့်တာလားမြင်သိစိတ်နဲ့ကြည့်တာလားမျက်စိနဲ့မြင်နဲ့ကြည့်တယ်လေသုံးလိုက်တယ်လေအခုဓမ္မမိတ်ဆွေတို့အခုကျွန်မဓမ္မမိတ်ဆွေတို့မြင်ကြည့်နေတယ်ဆိုတာမျက်စိနဲ့ကြည့်တာလားမြင်သိစိတ်နဲ့ကြည့်နေတာလားဆိုရင်မြင်သိစိတ်နဲ့မြင်တာကြည့်တာပေါ့ကြည့်တယ်ဆိုတဲ့စကားလုံးသုံးနေတာပဲမြင်တာပေါ့ဟုတ်တယ်နော်အဲ့ဒါဒီတင်စားတာပါတဲ့တကယ်တမ်းပြောရင်တိကကျော်ဂုံလူဆောင်ကြရင်သင်ရမယ်တနတ်နဲ့ပြစ်တယ်လို့သုံးကြတယ်တနတ်နဲ့ပြစ်တယ်ဟုတ်လားတနတ်နဲ့ပြစ်တာလားကြည်စံနဲ့ပြစ်တာလားတနတ်နဲ့ပြစ်တာလားကြည်စံနဲ့ပြစ်တာလားသေချာစဉ်းစားတနတ်နဲ့ပြစ်တယ်လို့သုံးလိုက်တယ်တနတ်နဲ့ပြစ်တာဆိုရင်ဟဲ့တနတ်ကြီးနဲ့ဒီလိုကောက်ပြစ်ရမှာပေါ့တနတ်နဲ့ပြစ်တာလားတနတ်ထဲကကြည်စံနဲ့ပြစ်တာလားတဏှတိကကြည်စံနဲ့ပြစ်တာလေဟုတ်တယ်ဟုတ်လေးကွားနဲ့ပြစ်တယ်ပြောတယ်လေးကွားနဲ့ပြစ်တာလားလောက်စလုံးနဲ့ပြစ်တာလားလောက်စလုံးနဲ့ပြစ်တာလေလေးကွားနဲ့ပြစ်တယ်ဆိုလေးကွားကြီးဒီလိုလေးကွားကြီးတောက်ဆိုကောက်ပြစ်မှာပေါ့လေးနဲ့ပြစ်တာလားမြားနဲ့ပြစ်တာလားမြားအတန်နဲ့ပြစ်တာလားလေးခိုင်းလေးကြီးနဲ့ကောက်ပြစ်တာလားမြားနဲ့ပြစ်တာပါဒီလိုပဲတဲ့တနတ်နဲ့ပြစ်တယ်လို့တင်စားပြောပြီမယ်တကယ်တမ်းပြစ်တာကြည်စံနဲ့ပြစ်တာပါတဲ့မျက်စိနဲ့မြင်တယ်လို့ပြောပြီမယ်တကယ်တမ်းကမျက်စိနဲ့မမြင်နိုင်ဘူးတဲ့တကယ်တော့မြင်တာမြင်သိစိတ်နဲ့မြင်တာပါတဲ့အတ္တိကကြောကြံသင်ရမှာနားလည်တယ်နော်ဒါဆိုရင်မျက်စိဆိုတဲ့ရုပ်ဝတ္ထုကြီးနဲ့မမြင်နိုင်ဘူးတဲ့မြင်သိစိတ်နဲ့မြင်တာကိုပဲမြင်သိစိတ်နဲ့မြင်တယ်လို့မသုံးဘဲနဲ့မူရင်းမျက်စိနဲ့မြင်တယ်လို့သုံးလိုက်တာပါတဲ့တကယ်တော့ပြစ်လိုက်တာကြည်စံနဲ့ပြစ်လိုက်တာပါတဲ့ကြည်စံနဲ့ပြစ်တယ်လို့မပြောကြပဲအရက်ထဲမှာဘာနဲ့သုံးတယ်လဲတနတ်နဲ့ပြစ်တယ်သုံးတာတနတ်ကြီးနဲ့မပြစ်ပါဘူးကြည်စံနဲ့ပြစ်တာပါဟုတ်သလားဒီတိုင်းပဲဒါဆိုရင်ခုဓမ္မမိတ်ဆွေတို့ဒီစာကိုကြည့်အလကားတင်နေတာမဟုတ်ဘူးဒါတော့ကျွန်မကဆံမောမှာမေးတာတွေမဟုတ်ဘူးဒါမဲ့ apply လုပ်ပြစေခြင်းလို့မေးပြောနေတာဒါဆိုရင်မျက်စိဖြင့်ကြည့်ရှု၍တော်၎င်းဆိုရဲမျက်စိနဲ့ကြည့်တာဘာအယုံကိုကြည့်မှာလဲမျက်စိနဲ့ကြည့်မှာဘာကိုကြည့်ရူပယုံပေါ်အယုံ6ခုတည်းရဲ့ရူပယုံတစ်ခုတည်းမျက်စိနဲ့ကြည့်မှာပေါ့ဒါဆိုရင်ဒီမှာကြည့်ရင်နိမိတ်လို့သုံးတဲ့အခါမှာဒီမှာကြည့်အယုံလို့ရေးထားရင်အယုံဒီဘယ်နှခုရှိသလဲဆိုရင်ဒါ apply လုပ်ပြခြင်းတော့6ခုရှိမယ်လေအယုံ6ခုထဲမှာဘာရေးထားလဲနံပါတ်1မျက်စိဖြင့်ကြည့်ရှု၍တော်၎င်းလို့ရင်းရင်အဲ့ဒီအာယုံ6ခုတည်းကမျက်စိနဲ့ကြည့်လို့ရတာဘာအာယုံမဲရှိမလဲရူပာယုံပေါ့ရူပာယုံပေါ့နံပါတ်1စိတ်ဖြင့်မှန်းဆ၍တော်၎င်းနဲ့စိတ်ဖြင့်မှန်းဆတာဆိုဘာအာယုံဖြစ်သွားမလဲခုနကကြည့်လိုက်တဲ့ရူပာယုံကိုပြန်မှန်းရင်အဲ့ဒီကြည့်တာဒီမျက်စိနဲ့ကြည့်ခဲ့တာဒီရူပါယုံဒီစိတ်နဲ့ပြန်တွေးရင်အဲ့ဒါဘာဖြစ်သွားမလဲဓမ္မယုံဖြစ်သွားမှာပေါ့ဒါဆိုရင်ခုနမြင်ခဲ့ဘူးတဲ့ရူပါယုံကိုပဲပြန်တွေးရင်အဲ့ဒါဓမ္မယုံလို့လည်းသုံးလို့ရတယ်တနည်းအားဖြင့်ပြောရင်မျက်စိဖြင့်ကြည့်တယ်စကုဒ္ဒရာဝီထိအနေနဲ့မျက်စိဖြင့်ကြည့်မယ်စိတ်ဖြင့်ဆိုရဲမနောဒ္ဒရာဝီထိမဟုတ်ဘူးလား အဲ့ဒီမြင်ခဲ့ဘူးတဲ့မျက်စိဖြင့်ကြည့်တာဘာအာယုံလဲပစ္စုပန်ရူပယုံပေါ့စိတ်နဲ့အဲ့ဒီမြင်ခဲ့ဘူးတာကိုပြန်မှန်းဆိုင်အဲ့ဒါအတိတ်ရူပယုံလို့ပြောလိုက်ရင်ပိုရှင်းပါတယ်ခုနဓမ္မယုံလို့ကျွန်မမသုံးတော့ဘူးဒါလို့ဆိုတော့နားလည်နေပြီဒါဆိုရင်မျက်စိဖြင့်ဆိုရင်စကုဒွါရဝီထိတဲကစကုဝေညင်စိတ်နဲ့ကြည့်တာပေါ့စိတ်ဖြင့်မှန်းဆတယ်ဆိုတဲ့ကမနောဒွါရဝီထိနဲ့အခုနမြင်ခဲ့တာကစကုဒွါရဝီထိမှာတော့ပစ္စုပန်ရူပယုံဒီစိတ်ဖြင့်ဆိုတော့မနောဒွါရဝီထိနဲ့အတိတ်မြင်ခဲ့မှုတဲ့အာယုံတွေပြန်စဉ်းစားနေတာမဟုတ်ဘူးလားဒါဆိုရင်နိမိတ်ဆိုတာတဲ့နိမိတ်ဆိုတာနမိတ်လို့သုံးတဲ့အခါကျရင်ရူပယုံပစ္စုပန်ရူပယုံနဲ့အတိတ်ရူပါယုံနှစ်ခုပဲပါမယ်တတ္ထာယုံမပါဘူးကန္တာယုံမပါဘူးရတ္တာယုံမပါဘူးဖွတ်တဲ့ပါယုံမပါဘူးတဲ့အဲဆိုရင်ဒီမှာအာယုံလို့ပြောရင်6ပါးလို့ပြောပေမဲ့နမိတ်လို့သုံးလာပြီဆိုရင်တဲ့ပစ္စုပန်ရူပါယုံတော်၎င်းဒီနေရာမှာအတိတ်ရူပါယုံတော်၎င်းဒီနေရာမှာသုံးတော့မယ်ဒါပဲအတန်မပါဘူးအနတ်မပါဘူးအရတာမပါဘူးအတွေ့အထိမပါဘူးတဲ့အဲဆိုရင်မျက်စိဖြင့်ကြည့်ရှု၍တော်၎င်းဆိုအဲ့ဒီကြည့်တဲ့ရူပါယုံသည်လောလောလတ်လတ်ရှိနေတဲ့ရူပါယုံဖြစ်ရမယ်တဲ့ဆိုတော့ပစ္စုပန်ရူပါယုံဒါဆိုရင်စိတ်နဲ့ဆိုတဲ့ကမျက်စိနဲ့ကြည့်တာမဟုတ်တော့ဘူးဆိုတော့မျက်စိမှိတ်သွားပြီလေမျက်စိမှိတ်ပြီးတော့စိတ်နဲ့ပြန်ပြီးတော့အဲ့ဒီရူပါယုံပုံဖော်ပြီးကြည့်မယ်ဆိုရင်အဲ့ဒါအတိတ်ရူပါယုံဖြစ်ပြီပေါ့အဲ့တော့စိတ်နဲ့ကြည့်တယ်ဆိုရင်ဘယ်ဒွာရလဲမနောဒွာရဝီထိပေါ့ဒါဆိုရင်မျက်စိနဲ့ကြည်တာစကုဒွာရဝီထိစိတ်နဲ့မှန်းဆတာမနောဒွာရဝီထိတဲ့ရှင်းလားမသိတခါမှကမ္မထာမိုင်းသင်ခဲ့တာနှစ်ပေါင်းအများကြီးမှာတခါမှအဲ့လောက်မသင်ပေဘူးဓမ္မမေဆွေများဒါနောက်ဆုံးဆိုတဲ့စကားပြောလို့အတိတ်နမိတ်တွေဘာတွေမဟုတ်ဒီဟာပြန်သင်ခွင့်ရပြန်မသင်တော့နောက်ပိုင်းနောက်ဟာတွေသင်တော့မယ်ဟုတ်ပြီနော်ဒါကြောင့်ဒီနေရာမှာအကုန်သင်ပေးခဲ့တာဓမ္မမိတ်ရှိလို့အဲကြောင့်နိမိတ်ဆိုတဲ့အသုံးနှုံးသုံးတဲ့အခါဒီမှာခုသင်တော့မယ်နိမိတ်သုံးခုသင်တော့မယ်နိမိတ်သုံးခုသင်တဲ့အခါမှာမျက်စိဖြင့်ကြည့်ရှုတာဒီစကုဒွါရဝီထိတဲကစကုဒွါရဝီထိဆိုရဲစကုဒွါရနဲ့ရူပါယုံစုံဖို့ဆိုမျက်စိမှိတ်ထားမှလားမျက်စိဖွင့်ထားမှလားမျက်စိဖွင့်ပြီးကြည့်နေမှာပေါ့မျက်စိဖွင့်မယ်ပစ္စုပန်ရူပါယုံကြည့်မယ်ဟုတ်ပြီနော်အဲ့ဒီကြည်နေတဲ့အတွက်အတိဒဘဝင်ဘဝင်ကဆလေနာဘဝင်ကုပိစေတာပင်စတော်ရာဝိဇံစကုဝိညာဉ်တံပရိဆိုင်တဏိနာဝုထောဇောတဒါယုံနေရာဖြစ်နေတာပေါ့ဒါကြောင့်အဲ့ဒါအတိပစ္စုပန်ရူပယုံသူကြည်မယ်ပြီးရင်မျက်စိမှိတ်လိုက်ပြီကြီးခဲ့ဘူးတဲ့ရူပယုံကိုမှန်းဆပြီဆိုရရစကုဒွာရာဝီထိမဟုတ်တော့မနောဒွာရာဝီထိနဲ့ခုနမြင်ခဲ့ဘူးတဲ့ရူပယုံမှန်းဆပြီးတော့သူကြည့်မယ်ဒါကြောင့်ဒီမှာမျက်စိဖြင့်ဆိုရင်ကြည့်ရှု၍တော့၎င်းလို့ရေးပြီးတော့စိတ်ဖြင့်မှန်းဆ၍တော့၎င်းလို့ရေးထားတယ်နားလေလားအဲ့ဒီမှာနားဖြင့်လို့နှာခေါင်းဖြင့်လို့ရှားဖြင့်လို့မပါဘူးဒါဆိုရင်အဲ့ဒီအာယုံဒီရူပယုံနဲ့ဆိုင်တာပဲဖြစ်ရမယ်လို့သင်နေရတာနားလေပြီနော်ဒါကြောင့်စလုံးလေးကိုကြည့်၎င်းနှစ်ချက်ပါနေ၎င်းနှစ်ချက်ဆိုရင်စာကြောင်းနှစ်ကြောင်းထွက်တော်မယ်နှစ်ကြောင်းမရေးချင်လို့တစ်ကြောင်းနဲ့ရေးတာစကားဆက်ခေါ်တယ်ဒါဆိုရင်စာလိုပြောရင်မျက်စိဖြင့်ကြည့်ရှု၍တော်၎င်းစိတ်ဖြင့်မှန်းဆ၍တော်၎င်းအဖန်ဖန်မျက်စိကြတော့ကြည့်ရှုတယ်တဲ့စိတ်နဲ့ကြတော့ပွားများတယ်တဲ့နှစ်ခုတွဲထားတာစာကြောင်းနှစ်ကြောင်းဒါဆိုရင်နှစ်ကြောင်းကိုတစ်ကြောင်းနဲ့ရေးထားတာကိုနှစ်ကြောင်းခွဲရင်နိမိတ်ဆိုသည်မှာမျက်စိဖြင့်ကြည့်ရှုအတောအာယုံနံပါတ်1စိတ်ဖြင့်မှန်းဆ၍ပွားမြတ်အတောအာယုံဒါဆိုနိမိတ်မှာနှစ်ချက်ပါမယ်မျက်စိဖြင့်အဖန်ဖန်ကြည့်ရှုအတောအာယုံနံပါတ်2တကြောင်စိတ်ဖြင့်မှန်းဆ၍အဖန်ဖန်ပွားမြတ်အတောအာယုံနှစ်ချောင်းကိုတစ်ချောင်းနဲ့ပဲရေးလိုက်တော့မျက်စိဖြင့်ကြည့်ရှု၍တော်၎င်းစိတ်ဖြင့်မှန်းဆ၍တော်၎င်းသူကမျက်စိနဲ့ကြည့်တဲ့အခါလဲမမှတ်မိမချင်းသူကကြည့်နေမှာထက်ခကြည့်မှာဖြစ်တဲ့ကြောင့်အဖန်ဖန်ကြည့်ရှုမယ်စိတ်နဲ့လဲမမှတ်ပြန်ပြီးတော့မှိတ်လိုက်တယ်မေ့သွားတယ်ပြန်ကြည့်မှာဖြစ်တဲ့ကြောင့်စိတ်ဖြင့်အဖန်ဖန်ပ ွားများအပ်သောအာယုံအဲ့ဒါကိုတကြောင်နဲ့နမိတ်ဆိုတာဘာလဲလို့ပြောရင်တခါလေအလွတ်ကျက်လာရင်မျက်စိဖြင့်ကြည့်ရှု၍တော့၎င်းစိတ်ဖြင့်မှန်းဆ၍တော့၎င်းအဖန်ဖန်မျက်စိအတွက်ကိုရေးလိုက်တော့ကြည့်ရှုစိတ်အတွက်ရေးလိုက်တော့ပွားများအတော်အာယုံကိုနိမိတ်ဟုခေါ်ပါသည်တသက်စာတခါလဲမှန်အဲ့ဒါဂုံတူးဆောင်တန်းလဲဒီစာကြောင့်ပြန်ပါမယ်ဝိသုဒ္ဓိမင်ကြလဲဒီစာကြောင့်ပါလိမ့်မယ်ဒါကြောင့်နမိတ်ဆိုသည်မှာမျက်စိဖြင့်ကြည့်ရှု၍တော်၎င်းစိတ်ဖြင့်မှန်းဆ၍တော်၎င်းမမတ်မီမချင်းကြည့်နေမှာလေဒါကြောင့်အဖန်ဖန်ကြည့်ရှုပွားများအတော်အာယုံကိုနိမိတ်ဟုခေါ်ပါသည်အဲ့ဒါရရင်အောက်ကဥစ္စာလွယ်မှလွယ်နိမိတ်၃ပါးမှပရိကံမနိမိတ်တဲ့ပရိကံမနိမိတ်ဆိုတာဘာတဲ့လဲကြည်ပရိကံမနိမိတ်ဆိုတာပရိဆိုတာကြိုတင်ပြီးတော့ကံမဆိုတာပြုလုပ်တယ်တဲ့စစွာဘုပြုလုပ်တာပရိကံမနိမိတ်ပေါ့ဒါကြောင့်ဒီမှာကြည်စာလေးကိုကြော်ပြီးတော့ကြည့်ပြမယ်ကြည်ပရိကံမနမိတ်ဆိုတာဒီမှာသုံးကြောင်းမြောက်ကိုကြည့်ပရိကံမဆိုတာစစွာရှုမြင်အပ်သောအာယုံကိုပရိကံမနိမိတ်ဟုခေါ်ပါသည်ပရိကံဆိုတာစကလုံးကြားဘူးတယ်လေစစွာဟုအာထုတ်ရင်ဘာဝနာကြတော့အာထုတ်တာမှန်လားပရိကံမဘာဝနာတွေ့ပြီးပြီလေပရိကံမဆိုရင်စစွာဟုပွားများအပ်သောအာပွားများပွားများအာယုံမဟုတ်စစွာဟုပွားများရင်ပရိကံမဘာဝနာအခုနိမိတ်ဆိုတော့စစွာရှုမြင်အပ်သောအာယုစစွာကိုကြည်တာဘာဘာနဲ့ကြည့်မလဲဆိုအပေါ်မှာနိမိတ်တော့မျက်စိဖြင့်ဆိုတာပါထားတဲ့အတွက်အောက်မှာဗာရေးထားတဂတိမျက်စိဖြင့်ကြည့်ရှု၍အထက်ထက်ပွားများရတာကိုပရိကံမနိမိတ်ဟုခေါ်ပါသည်ဒါဆိုရင်ပရိကံမဘာဝနာကြရင်အထုတ်တယ်စစွာဥပွားများအထုတ်ရင်ပရိကံမဘာဝနာစစွာဥကြည့်ရှုရင်ပရိကံမနိမိတ်ကြည်တာဘာနဲ့ကြည်မလဲဆိုတော့မျက်စိဖြင့်ဘာမျက်စိလဲပဂတိမျက်စိဖြင့်ဆိုရစကုထွာနာနဲ့စစွာဥကြည့်ရှုပြီးတော့အထက်ထက်ပွားတယ်ဘာလို့စစွာဥကြည်လဲဆိုတော့အပေါ်အစာကိုပြန်ဖိုင်စိတ်ထဲ၌ကတိုင်းဝန်းစသောကမ္မထံအာယုံတစ်ခုခုထင်ရှားစွာပေါ်နေရန်တဏီတည်တတ်စေရန်အတွေ့တဲ့ဒီအာယုံကိုကြည့်လိုက်တာစိတ်ထဲမှာထင်နေအောင်ကြည့်တဲ့အတွေ့ကြည့်နေတဲ့အချိန်မှာတော့စိတ်ထဲမထင်မချင်းဘာနဲ့ကြည့်ရလဲမျက်စိနဲ့ကြည့်ရတယ်တဲ့ဒါကြောင့်မျက်စိဖြင့်ကြည့်၍အထက်ထက်တဲ့အဲ့ဒါနားလေသွားရင်ဩဂဟနမိတ်ဆိုတာကြတော့သူကစိတ်ထဲမှာထင်အောင်မျက်စိနဲ့ကြည့်တဲ့အတွေ့ဩဃနမိတ်ကြတော့ဘာဖြစ်လဲစိတ်ထဲ၌ထင်ရှားစွာပေါ်လာသောတစ်ချက်စိတ်နဲ့အာယုံပြုတ်လိုက်တာနဲ့အဲ့ဒီပုံရိပ်တွေထင်နေတာဒါကြောင့်နောက်တစ်ချက်ကြည့်လိုက်တော့စိတ်ဖြင့်မှန်းဆယူအပ်သောတောနှစ်ချက်တွေ့လားတောနှစ်ချက်တောနှစ်ချက်ဒီတောဆိုတာမြန်မာစာမှာဝိသေသနလို့ခေါ်တယ်ဝိသေသနပုတ်တောဘယ်သူကိုအထူးပြုလဲကြည့်လိုက်တော့အာယုံကိုအထူးပြုတဲ့အတွက်အာယုံဆိုတာနံလေဒါကြောင့်အဲ့ဒီဝိသေသနာတည်နာမဝိသေသနာသွားတာလာတာအလွန်လှသောအစင်းဆိုရင်အဲ့ဒါတည်နာမဝိသေသနာနော်ဟုတ်လားနော်ဒီနေရာမှာလေလှပသောကခြင်းကတာခုံတာလားဆိုတာကြရင်ကျတော့အဲ့ဒါကရိယာဝိသေသနာတွေဖြစ်မှာကြတော့စွာတွေဖြစ်မှာပေါ့နော်အဲ့တော့ဝိသေသနာမှာနံကိုအထူးပြုရင်နာမဝိသေသနာကရိယာဆိုတဲ့သွားတာလာတာလှုပ်ရှားတာတွေကိုအထူးပြုရင်ကရိယာဝိသေသနာဆိုဝိသေသနာနှစ်ခုရှိတော့အခုဒါကနံကိုအထူးပြုတဲ့အတွက်ကြောင့်နာမဝိသေသနာသိနာမလဲဦးသိလား adjective ဆိုပုံသဘောပေါက်သွားတယ်နော် adjective ဆိုသဘောပေါက်သွားနားလေတဲ့ဒါဆိုရင်ဒီမှာလေသောနှစ်ချက်ဆိုရင်နှစ်ချက်သွားမှာစိတ်ဖြင့်ထင်ရှားစိတ်ထဲ၌ထင်ရှားစွာပေါ်လာသောအာယုံကိုလေဩဃဟနမိတ်ဟုခေါ်ပါသည်ဒါမှမဟုတ်စိတ်ဖြင့်အဲ့ဒီထင်လာတာဘာနဲ့ထင်လာတာလဲဆိုရင်စိတ်ဖြင့်မှန်းဆယူအပ်တဲ့အာယုံမျိုးကိုလေ ဩဃနမိတ်ကိုခေါ်ပါသည်တဲ့ရပြီနော်ဒါဆိုရင်ဩဃနမိတ်ဆိုတာစိတ်ထဲမှာပေါ်လာတဲ့အခါမှာဘလို့ပေါ်ခဲ့တာလဲဆိုအပေါ်ကကြီးခဲ့တဲ့ပရိကံမပဂတိမျက်စိဖြင့်ကြီးရှုထားသည်စိတ်ထဲမှာပေါ်လာတာဖြစ်တဲ့အတွက်ကြောင့်အောက်မှာကြတော့ဩဃနမိတ်ဆိုတာဘာမျက်စိနဲ့ကြည့်တာလဲဆိုရင်ပဂတိမျက်စိနဲ့ကြည့်တာမဟုတ်တော့ဘူးတဲ့ဉာဏ်မျက်စိဖြင့်ယူထားတဲ့အစင်းရူပါယုံပါပဲဆိုတော့အတိတ်ဖြစ်သွားပြီပေါ့အတိတ်ရူပါယုံဖြစ်သွားပြီပေါ့ဒါကြောင့်ဘဂတိမျက်စိဖြင့်ဉာဏ်ရတကဲ့သို့ဉာဏ်မျက်စိဖြင့်ယူအပ်တဲ့အာယုံသဘောပေါက်သလားခုဓမ္မမိတ်ဆွေတို့ကျွန်မတို့တစ်ချက်ကြည့်ဓမ္မမိတ်ဆွေတို့ရဲ့အစင်းကိုခုကျွန်မကြည့်မယ်ကြည့်တဲ့အခါမှာဘာနဲ့ကြည့်လဲဘဂတိမျက်စိနဲ့ကြည့်မယ်ဘဂတိမျက်စိနဲ့ကြည့်နေတယ်နော်အဲ့တော့ကြည်နေတဲ့အချိန်မှာဒါဓမ္မမိတ်ဆွေတွေရှိနေတယ်ပေါ့ဓမ္မမိတ်ဆွေဘက်ကလည်းကျမကိုကြည်နေတယ်ဆိုပဂတိမျက်စိနဲ့ကြည်တယ်ကြည်လိုက်ပြီးမျက်စိမှိတ်လိုက်မှိတ်လိုက်ရင်စိတ်ထဲမှာပေါ်နေသလားအဲ့ဒီအတိုင်းကကျမအစဉ်ပေါ်နေတယ်ဆိုရင်အဲ့ဒါစိတ်ထဲမှာပေါ်လာရင်အဲ့ဒါဒီဩဃဟနမိတ်ပဂတိမျက်စိနဲ့ကြည်နေတာကပရိကမ္မနမိတ်မျက်စိမိတ်လိုက်ပေမဲ့အဲ့ဒီစိတ်ထဲမှာဒီပုံရိပ်ထင်နေအဲ့ဒါဩဃနမိတ်ဩဃနမိတ်ထင်အောင်ဘာလို့ရလဲဆိုပဂတိမျက်စိနဲ့အဖန်ဖန်မှန်းစာကြည့်ရှုရတယ်နော်ဥမာမေတ္တာပွားမယ်ဆိုရင်အမေကိုမေတ္တာပို့မယ်ဆိုရင်အမေရဲ့ပုံရိပ်ကိုမျက်စိနဲ့ကြည့်ရတယ်တချို့ဆိုဓာတ်ပုံနဲ့ကြည့်ရတယ်ဟုတ်တယ်လားကြည့်နေရင်းနဲ့မျက်စိမိတ်လိုက်လေအမေပုံရိပ်ကလေးထင်နေပြီဆိုရင်အဲ့ဒါဩဃနမိတ်ထင်တယ်ပေါ့ဒီလိုပဲပထဝီကတိုင်းဝန်းမြေကတိုင်းဝန်းကိုရှုမယ်ဆိုရင်မြေဝန်းလေးကိုလှုပ်ပြီးတဲ့အခါမှာမျက်စိနဲ့ပထဝီမြေကြီးမြေကြီးလို့ကြည်နေတယ်မျက်စိဖွင့်ပြီးတော့ကြည်နေတယ်အဲ့ဒါကြည်နေတာဘာလဲဆိုတော့မြေဝန်းဒီစိတ်ထဲမှာထင်လာအောင်မျက်စိမှိတ်လိုက်ပေးမယ်ထင်လာအောင်ပထမဆုံးမှန်းစာကြည့်ရှုတဲ့အတွက်ကြောင့်အဲ့ဒီမြေကတိုင်းဝန်းဒီမျက်စိဖြင့်စစွာဦးကြည့်ရှုအပ်တဲ့အာယုံဖြစ်တဲ့အတွက်ဒါကိုပရိကမ္မနမိတ်မျက်စိမိတ်လိုက်ပေမဲ့အဲ့ဒီမြေဝန်းအတိုင်းစိတ်ထဲမှာထင်းထင်းရှားရှားပေါ်လာပြီဆိုရင်အဲ့ဒါဩဃနမိတ်မျက်စိဖွင့်ကြည့်သလိုစိတ်ထဲမှာမြင်နေရင်အဲ့ဒါဩဃနမိတ်ပါပဲတဲ့အဲ့ဒီအချိန်မှာမြင်နေတာကြတော့ပဂတိမျက်စိနဲ့မြင်တာမဟုတ်တော့ဉာဏ်မျက်စိနဲ့မြင်နေတာပါတဲ့ဒါပဲနားလည်ပြီနော်အဲ့တော့အချိန်စီသွားပြီဆိုတော့ဒီမှာခဏရက်လိုက်တော့မယ်နောက်ပတ်မှကျမတို့ဆက်မယ်ဒါကြောင့်ပရိကမ္မနမိတ်ဆိုတာစားစွာကိုကြည့်ရှုအပ်တယ်ပါလို့စားစွာကိုကြည့်ရှုတာလဲဆိုရင်စိတ်ထဲမှာကတိုင်းဝန်းစားတဲ့ကမ္မထံအာယုံတစ်ခုထင်ရှားစွာပေါ်နေဖို့တည်တတ်နေရန်အတွက်စားစွာကိုကြည့်တာကိုပရိကမ္မလို့သုံးတယ်အဲ့ဒီကြည့်နေတဲ့အချိန်မှာဘာမျက်စိနဲ့ကြည့်ရလဲဆိုရင်ပဂတိမျက်စိနဲ့ကြည့်နေရတယ်ဩဃနမိတ်ကြတော့စိတ်ထဲမှာထင်အောင်ကြည့်ရှုတဲ့အတိုင်းစိတ်ထဲမှာထင်ထင်ရှားရှားပေါ်လာတဲ့အစင်ရူပါယုံဒါမှမဟုတ်အတိတ်ဖြစ်သွားပြီတကယ်ဒီဟာမဟုတ်တော့ဒါကြောင့်စိတ်ပြေမှအစကြည့်ရှုရတဲ့အာယုံကိုလည်းဥက္ကခေါ်တယ်အဲ့ဒါကြတော့ပဂတိမျက်စိနဲ့မြင်တာမဟုတ်တော့ဘူးတဲ့တင်းစားပြောတာဉာဏ်မျက်စိလို့ပြောတာဉာဏ်နဲ့မြင်တယ်ဆိုစာလို့ပြောရင်မဟာကုသိုလ်ဉာဏတံပြုံနဲ့မြင်နေတာပဲဒါပဲမဟာကုသိုလ်စိတ်နဲ့မြင်တာဇောနေရာကျမှမြင်တာပေါ့နားလည်ပြီနော်အဲ့ဒါကိုဥက္ကနမိတ်လို့သုံးတယ်အဲ့ဒါဆိုတော့ဒီနေ့အဲ့လောက်လေးနဲ့ရက်လိုက်ပြီးတော့နောက်ပတ်မှကျန်တာဆက်တော့မယ်ကဲဒါဆိုရင်ဒီနေ့ဒီလောက်ပါပဲမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကိုစိတ်နှံဖြာကျမ်းမာချမ်းသာကြပါစေတက်ရှိကျမ်းမာစွာဖြင့်သူတော်ကောင်းတရားများစတဲ့တပူပွားတူအားထုတ်ကျင့်ကြံနိုင်ကြပါစေ